နေ့စဉ်အချိန်မမှန်တရားထိုင်တဲ့အလေးချိန်တွေကိုလုပ်ကြပါလို့အစမှာတော့ဒီလောက်အချိန်ပြည့်နေမှုဆိုတာမလွယ်လှပါဘူးလူတွေမှာလူမှုကိစ္စတွေကအင်မတန်များကြပါလေဒီခါတလေလူကအားနေနေမဲ့စိတ်ကမအားဘူးစိတ်ကအငြင်းအလန်တွေးနေတယ်ဘလို့အစီအစဉ်တွေတခြားဒီကားကြီးနဲ့ပတ်သက်တဲ့ကိစ္စတွေအငြင်းအလန်စဉ်းစားနေတာလေကျင်းလောက်တိုင်းတော့ဘလောက်အလုပ်ကိစ္စတွေများများတရားထိုင်မဲ့အချိန်ရောက်လာတဲ့ခါမှာတခြားကိစ္စတွေကိုစိတ်ထဲကနေဖြတ်ထားလိုက်တော့ထိုင်ဖြစ်သွားတယ်။အဲ့ဒါလို့မနေ့တနင်္လာညတနင်္လာထိုင်နေတော့ခိုင်မှာကျန်တဲ့အချိန်ဒီမှာလည်းပဲအတိအကျလုံမနေဘူးဟာအတိုင်းရေးကြည့်ပါလေ။ဟောအဲ့ဒီချက်ကိုတရားသဘောပေါက်စီခြင်းနဲ့သူ့အချိန်သူ့နေရာလေးနဲ့တမားပြီးတော့တရားထိုင်တာကိုအင်္ဂလိပ်စကားလုံးသုံးပြီးတော့ပြောရမယ်ဆိုရင်တော့ formal meditation practice လို့ခေါ်နိုင်ပါတယ်။အဲ့လိုအချိန်များတတ်မှတ်ပြီးတော့ထိုင်နေတဲ့လောက်ထိုင်ပြီးတဲ့ခါမှာကျန်တဲ့အချိန်ဒီမှာလည်းပဲဒိဋ္ဌိလက်လုံးမနေဖို့ကအတန်ရေးကြီးပါတယ်။ကျန်တဲ့အချိန်ဒီမှာဒိဋ္ဌိလက်လုံးနေလို့ရှိရင်စိတ်ကပြန့်လဲမှုတွေများလာပြီးတော့နောက်ထိုင်တဲ့ခါကျတော့တတော်နဲ့စိတ်ကမငြိမ်တော့ဘူး။ဒီတားလုံးလုပ်ခဲ့တဲ့ကိစ္စတွေကအတွေ့အကြုံမျိုးမျိုးကောင်းတွေရအောင်ပြီးတော့တွေးနေတာနဲ့ပဲအချိန်ကုန်သွားတာများပါလေ။ဒါကြောင့်ကျန်တဲ့အချိန်ဒီမှာလည်းပဲရတဲ့လောက်တတိကပြီးတော့အားထုတ်ဖို့လိုပါလေ။အဲ့ဒီလိုအားထုတ်တာကတော့ informal meditation practice လို့အဲ့လိုခေါ်လို့ရပါလေ။အဲ့တော့အချိန်ပိုင်းလောက်ပဲအားထုတ်ပြီးတော့ကျန်တဲ့အချိန်မှာလွတ်ထားလို့ရှိရင်တတိတမာတိတုတ်တက်ဖို့ကအမြဲတမ်းနှေးပါလေ။ထိုင်နေလို့တော့ကျိုးရှိပါလေကျိုးမရှိဘူးလို့တော့မဆိုလိုပါဘူးဒါပေမဲ့လှုပ်ထတာများလို့ရှိရင်တူးတက်မှုအင်တာနေပါလေအဲ့ဒီလိုတရားကိုအချိန်ပိုင်းအထုတ်တာနဲ့ရသည်မြတ်တိတာလုံးတတိကပြီးတော့နေတာနဲ့မှာအကျိုးတရားမှာအင်တန်กว่าပါလေခုနပြောခဲ့တဲ့အကြောင်းအရာကိုပဲချပြီးတော့ပြလဲရအောင်မယ်ဆိုရင်ကျောင်းနေတဲ့ဥပမာလိုပေါ့အင်္ဂလိပ်စာကိုဘုံမှာပြမှာကျောင်းကျောင်းသားတွေကမူလတန်းတငယ်တန်းကလေးကစပြီးတော့တင်လာလိုက်တာတကယ်လို့ကနေဘွဲရတဲ့အဖြစ်အင်းလေးစာနဲ့ထိပ်ပြင်းမှုရှိနေတယ်နော်အထက်လျောက်အင်းလေးစာတွေကိုဖတ်နေရတယ်ကျက်မှတ်နေရတယ်ငားထောင်နေရတယ်နော်အဲ့ဒီလို15နှစ်လောက်အင်းလေးစာကိုတင်မာလျက်နေသူများပြောတဲ့အင်းလေးစကားကိုအထူးဖြင့်အင်းလေးစကားကိုမိမိတို့မဒတ်တန်းအနေနဲ့ပြောနေကြတဲ့အနောက်နိုင်ငံကအင်္ဂလိပ်တွေပြောတဲ့စကားကိုကြားတဲ့ခါမှာကြားလိုက်တဲ့နဲ့ချက်ချင်းနားမလည်နိုင်ကြဘူးကိုယ်ကိုယ်တိုင်ကပြန်ပြောဖို့ဆိုတော့ကြတော့ပူတောင်ခက်သွားတယ်ဒီလောက်နှစ်ပေါင်းများဆိုအင်္ဂလိပ်စာကိုသင်ခဲ့ပြီမလဲအင်္ဂလိပ်စာအကောင့်တော့ကိုစာအုပ်ဆိုင်မှာပြည့်လို့ဟောဒီစာအုပ်လေးအကောင့်လိုက်တာငါဝင်ပြီးတော့ဖတ်မယ်ဆိုတော့စိတ်ကူးမျိုးဟာဖြစ်ဖို့မလွယ်ဘူးမဖြစ်လို့ဆိုတော့ဒီစာအုပ်ကိုကြည့်ပြီးတော့ဒါဘာမှန်းလည်းမသိဘူးဖတ်မယ်ဆိုရင်တော့မှနားလည်းပါမလားအဲ့လိုနားမလဲမှကိုစိုးရင်ပြီးတော့မဖတ်ပြတော့ဘူး။နားမလည်တာတွေကလည်းများနေတာဘူး။အဲဒီလိုအနောက်နိုင်ငံကရေးထားတဲ့အဆင့်မြင့်တဲ့အင်္ဂလိပ်စာတွေကိုယူဖတ်ပြီးတော့တတိယအတိတ်ပဲရှင်းရှင်းလင်းလင်းနားလည်သဘောပေါက်ဖို့အခက်အခဲရှိတယ်။ကိုယ်တိုင်ရေးဖို့ကြတော့လည်းဘူတောင်ဖြစ်သွားတယ်နော်။15နှစ်လောက်လုံးထိပြင်းမှုရှိနေပါလိမ့်မယ်။ဒီလိုဖြစ်ရတယ်ဆိုတာစဉ်းစားကြည့်ရင်တခုခုတော့လဲနေလို့ပဲ။ဘာတွေလဲနေတယ်လဲ။စဉ်းစားတင်တယ်နော်။ဒါလေးကိုအခြေခံပြီးတော့စဉ်းစားလို့သဘောပေါက်တယ်ဆိုရင်တတိပဌံတရားနဲ့ပတ်သက်ပြီးတော့လည်းပဲဒီသဘောမျိုးဖြစ်နေတယ်ဆိုတာကိုလည်းရှင်းရှင်းလေးသဘောပေါက်သွားနိုင်တယ်နော်အင်္ဂလိပ်စာကိုကျောင်းမှာ15နှစ်လောက်သင်ရခီးတွေ့ရပါလျက်နဲ့နားထောင်တဲ့အခါမှာလည်းချက်ချင်းနားမလည်ဘူးသဘောမပေါက်ဘူးပြန်ပြောဖို့ဆိုတော့လည်းတက်တက်လက်လက်မပြောနိုင်သူများတက်တက်လက်လက်ပြောသွားတာကိုလည်းချက်ချင်းသဘောမပေါက်နိုင်နားမလည်နိုင်တာဟာဘာလို့လဲဆိုတော့အဲ့ဒီအင်္ဂလိပ်စာဘဝတည်းကိုမရောက်လို့ပဲတကယ်၍ကလေးတယောက်ကတနေ့မလို့အိမ်မှာလည်းပဲအင်္ဂလိပ်စကားပြောမယ်အင်္ဂလိပ်လိုရေးမယ်အင်္ဂလိပ်လိုတွေးမယ်အင်္ဂလိပ်လိုပြောတဲ့အရာသုံးစကားတွေကိုနေ့စဉ်သွားလာလုပ်ကိုင်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကြားနေရမယ်ဆိုရင်ပိုပြီးတော့နားလည်လာလိမ့်မယ်နော်ပိုပြီးကျွမ်းကျင်လာလိမ့်မယ်သို့သူဥပမာတစ်ခုပြောရမယ်ဆိုရင်ဘုန်းကြီးတွေစာတင်တဲ့အခါကိုရင်လေးဘုရားတွေကပါဠိစာလေးတင်တာဓမ္မစရိယပြီးတဲ့အဖြစ်ဆိုရင်10နှစ်15နှစ်လောက် နေရတယ်ထင်တယ်။ဒီလောက်နှစ်ပေါင်းများစွာပင်ပလျက်နေ။ပါဠိစကားကိုမပြောနိုင်ဘူး။ပါဠိစာမရင်းနိုင်ဘူး။ဖိုက်ရင်တော့နားလေတယ်။အဲ့ဒီလောက်ထိအောင်ပါဠိစာကိုသင်ခဲ့ရင်တော့ဖိုက်ရင်လုံးစည်းပတ်စည်းနားလေတယ်။သို့တော့နိုင်ငံသားအဖွဲ့ကြီးတွေကြွလာတဲ့အခါမှာသူတို့ကပါဠိလိုပြောတဲ့အခါမှာဘုမကြီးကဘုန်းတော်ကြီးတော်တော်များများနားမလည်ဘူး။ပြန်လည်းမပြောနိုင်ဘူး။အတန်တော့လည်းနည်းနည်းမတူတာလဲသာမန်ပေါ့လေဆီလိုရကပြောတာကိုနားလည်ဖို့နဲ့ကိုကိုတိုင်ပြန်ပြောဖို့ကိုအလေးအချင်မလုပ်ခဲ့လို့ပဲဒီတော့ဘယ်ကိစ္စပဲဖြစ်ဖြစ်ဘဝသေးကိုရောက်မှာပဲတကယ်ထိအောင်မရှိတယ်တကယ်လေးနဲ့မှုလည်းရှိတယ်အဲ့ဒီလိုပဲတရားထုတ်တာလည်းဘဝသေးကိုရောက်မှာပဲတကယ်ထိအောင်မရှိတယ်နည်းနည်းလောက်ကလေးချင်းပြီးပြီးတော့အားထုတ်မယ်ဆိုရင်လုံးလောက်အကျိုးရှိတယ်နော်လုံးလုံးအကျိုးမရှိဘူးလို့မဆိုလို့ဒါကတော့အလေးနဲ့ထပ်ပြီးတော့ပြောချင်ပါလေမတော်တဆဒီလိုလောက်တာအကျိုးမရှိဘူးလို့အတိတ်ပဲကောက်လဲမှားသွားမှလည်းစိုးတယ်နော်ကျောင်းဒီမှာအင်္ဂလိပ်စာသင်တာလည်းအထက်လျောက်တော့အကျိုးရှိပါလေနည်းနည်းပါးပါးနားလည်မယ်တကယ်မကြွညင်တာတခုပဲအဲ့ဒီလိုပဲဇာထုတာကလည်းနိုင်ပိုင်းနဲ့ပိုင်းခြားပြီးတော့ဒီမို့တခါတလေရက်အားတဲ့ခါမှအားတဲ့ရက်ကလေး၄-၅ရက်လောက်တပတ်ဆယ်လောက်စသည်ဖြင့်အဲ့ဒီလိုရက်ပိုင်းပြီးတော့အားထုတ်တာအထက်လျောက်တော့အကျိုးရှိပြီမဲ့ဘဝတည်းကိုတကယ်မရောက်ဘူးဘဝတည်းကိုတကယ်မရောက်တဲ့အတွက်ကြောင့်အားထုတ်သွင်းမှတော့ခဏလောက်စိတ်ကြည်နေမှုအေးချမ်းမှုအထက်လျောက်အသိဉာဏ်နည်းနည်းမှုကိုရပြီမဲ့ကိုယ်ဘဝတည်းပြန်ရောက်သွားတဲ့အခါအလုပ်ပြီးရှုပ်ပြီးတော့ရတာတွေပြန်ပြီးနှေးမိန်တော့တတ်တယ်ပြီးခဲ့တဲ့အသိဉာဏ်တွေကလည်းတဖြည်းဖြည်းပြန်ပြီးတော့နှေးမိန်တော့တတ်တယ်ဒီတော့တရားထုတ်တယ်ဆိုပေမဲ့လည်းစိတ်ရဲ့မူလသဘောထားလေးတွေကအခြေခံချက်ကြောင့်ပြောင်းမသွားဘူး။တချို့ပြောကြတာကြားဦးမှာပါ။တရားထုတ်တယ်ဆိုတဲ့ဒေါသကလည်းကြီးလိုက်တာ။အဲ့ဒါကတော့အများဆုံးပြောခွင့်ရတယ်နော်။ငကူတွေကဒေါသကြီးတဲ့ပုဂ္ဂိုလ်ဆိုရင်ဒီကလည်းအထုတ်တယ်ဆိုရင်တော့အဲ့ဒါပြောခံဖို့သိကြပြီ။ဟောပြောတော့လည်းတရားစကားပဲ။ဒေါသကလည်းကြီးလိုက်တာ။အဲ့ဒါပြောတဲ့လူပြင်းဖို့ဘူးနော်ပြောတဲ့လူကိုအပြစ်မြင်ပါနဲ့တရားအထုတ်တယ်ဆိုပါလျက်နဲ့ဘာဖြစ်လို့ဒေါသကြီးနေတာလဲအဲ့ဒါစဉ်းစားဖို့ကောင်းတယ်မြတ်စွာဘုရားရဲ့တရားဟာမြတ်စွာဘုရားကိုယ်တိုင်ကတာဝန်ထားခဲ့တာနော်ဒီတရားအထုတ်လို့ရှိရင်လောဘလည်းနည်းတော့မယ်ဒေါသလည်းနည်းတော့မယ်မောဟလည်းနည်းတော့မယ်မာနဣတမစ္စရိယပုက္ကုသဩဒိသဝိသိကိစ္စသီနမိတ်တာဆိုတဲ့အဲ့ဒီလိုထောင်လွှားမှုပြင်ဆင်မှုမနာလိုဝန်တွမှုဒုံလာရတဲ့စိတ်နဲ့ပူပန်မှုစိတ်ပြန့်နေမှုစိတ်ဒိဟဖြစ်မှုထိုင်းမိုင်းမှုဆိုတာလေပြတ်ကင်းသွားမယ်လို့မြတ်စွာဘုရားကိုယ်တိုင်ကတာဝန်ယူပြီးတော့ဟောကြားထားပါလိမ့်မယ်တရားထုတ်တဲ့ဒီမှာဒေါသကြီးလိုက်တာအဲ့ဒီလိုပြောခံရတာပြောတဲ့သူအပြစ်မဟုတ်ဘူးပြောခံရတဲ့သူကလည်းတရားထုတ်ပါလိမ့်မယ်ကိုယ်စိတ်အခြေအနေကတိရစ္ဆာန်မထူလာဘူးဆိုရင်ကိုယ်ကိုယ်တိုင်လောက်တာလည်းတခုခုလွဲနေလို့ပဲအဲ့တော့ဘုရားဟောကမလွဲဘူးနော်အင်မတန်စိတ်သက်တာဘာမှမကြံရအောင်တောင်းတာစိတ်နေတာပဲဒါကြောင့်ဘုရားဟောပါဠိတော်ကိုနည်းနည်းလေးခြေခံပြီးတော့တကယ်ဘုရားလိုလိုကြသတိပဋ္ဌာန်တရားကိုဘဝထဲရအောင်အားထုတ်မယ်ဆိုရင်ဘယ်လိုလုပ်တဲ့လဲဆိုတာလေးကိုထပ်ပြောပြခြင်းတယ်မနေ့နိုးလို့ချင်းဘုရားဟောတယ်မှာဘယ်လိုရှိလဲဆိုတော့ဇာဂရိတီတံပဇာနာကာရီဟောတီလို့ဟောထားတာရှိတယ်။ဇာဂရိတီနိုးတဲ့အချိန်မှာတံပဇာနာကာရီဟောတီတတိလေးညာလေးနဲ့ကြီးပြီးတော့ကိုယ်ခန္ဓာမှာကိုယ်စိတ်မှာဖြစ်နေတာကိုပြီးပြီးတော့နေလိုက်ပါ။အဲ့တော့နိုးလို့ချင်းတတိကရတော့မှာနော်။တရားအထုတ်တယ်ဆိုတာအဲ့ဒီအချိန်ကစရတာပဲ။အများလို့လို့ဆိုတော့မနေ့အရာကထားတယ်။လို့ပြီးတော့အချင်းမှုတူနေပဲညနေသွားတက်တာပဲ။ဒီလိုနဲ့ပဲအချင်းသားလေးကတဖြည်းဖြည်းနဲ့ပြေးသွားမယ်နော်။တချို့ကအရင်နေ့ကလည်းအလုတ်ကင်ပြန်မှန်းထားတယ်။ညလုံးကလည်းပဲအိတ်တာနည်းနည်းနောက်ကျသွားတယ်ဆိုရင်မနေ့အရာထားတဲ့အချိန်မှာအရေးကမောရသေးဘူး။မထမဖြစ်လို့ကကိုယ်ယုံပြီးတော့ထားလိုက်တယ်။ကိုယ်ပြန်မှန်းမှုစိတ်ပြန်မှန်းမှုကမပြေးသေးဘူး။အဲ့လိုနဲ့ပဲညနေတိတိပြားရှိကိုယ်မြင့်တာပို့မယ်။တချို့လည်းပလီလေးပါလေးစိတ်တယ်။ပြီးရင်စားတော့ပြီးတော့ယုံသွားကြတယ်။အလုတ်ကိုသွားကြတယ်။တချို့ကြတော့ဘယ်လောက်လုံများကြလဲဆိုရင်ဒ ဖះကိုဥသုံးကျင်ချဖို့တောင်းမှအချိန်မရဘူးဖះတဲ့ဒါသူတို့ကိုယ်တိုင်ပြောတာနော်အဲ့ဒီလောက်ဖြစ်အောင်အလုပ်များလို့လည်းရှိတယ်နော်ဖះကိုတပည့်တော်တို့စွန့်တော့မတင်နိုင်ဘူးတဲ့ဘာပြောလဲဆိုတော့စွန့်တင်ရမယ့်အချိန်မှာတပည့်တော်တို့ကအိမ်မှာမရှိတော့ဘူးရုံးရောက်နေပြီအလုပ်ကိုရောက်နေပြီအဲ့တော့ပန်းဒီကလေးတစ်လုံးနဲ့တောက်တော်ကြီးတစ်ခွက်ဒီလောက်ပဲအဲ့ဒါတောင်းမှညာဦးကလေးကတင်ထားရတာတဲ့မနဲ့ကြရင်မေ့သွားမှဆိုလို့တဲ့နော်ဘဝကဘယ်လောက်ဖြစ်အောင်လုပ်များနေလဲဆိုတာကြည့်ဦးကိစ္စများမောင်များမြောင်လူတို့ဘောင်းဆိုတာဟုတ်တာပဲကရာဝတ်တော့ဘူးကိစ္စဝိုင်းတော်နဲ့နေရတာအမှုကိစ္စအင်တာများတယ်တဲ့တို့တော့အဲ့ဒီလိုအမှုကိစ္စများတယ်ကြားတယ်ကပဲအခုလုံးလုံးချင်းတတိလေးကားပြီးတော့ခဏလောက်နေလိုက်မယ်ဆိုရင်ဘိုးရဲ့ချင်းကစပြီးတော့တတိလေးနေတဲ့အချိန်ရသွားမယ်ဘိုးရာနဲ့အလုပ်ကိစ္စကိုတွေးပြီးတော့စိတ်ရလှုပ်ရှားမှုပူလောင်မှုချုံချမှုမဖြစ်တော့ဘူးပြီးရင်တတိလေးကားပြီးတော့မျက်နှာတင်မယ်ကိုယ်လည်းတန့်စင်မယ်ဘုရားရှိခိုးမယ်ပေါ့နော်အဲ့လိုကိုယ့်ရဲ့ဒီနေ့တာကိုမင်းဆက်ဆက်စီးတတိလေးကားပြီးနေလိုက်တာနဲ့စလိုက်ရတာဟာအလွန်ကောင်းတာပါပဲမင်္ဂလာရှိပါတယ်အင်တန်မြင့်မြတ်ပါတယ်ဒါဘုရားအလိုတော်တိုင်းနေသွားတာနော်နောက်တစ်ခုပြောမယ်ဆိုရင်မနေ့ကစတော့ရမယ်နော်အတိတ်ဒီပြီးဒီဓာတ်ဤဒီခါဤဒီသမဇာနာကာရီဟောဒီတဲ့စာတုံတောက်တုံဝါတုံမြို့တုံမှာတတိလေးနဲ့ညာလေးနဲ့တည်ပြီးတော့မှပြုပါတတိလေးနဲ့ညာလေးနဲ့တည်ပြီးတော့ပြုလို့ရှိရင်တရားထုတ်တာပဲအဲ့တော့တရားထုတ်တယ်ဆိုတာဖြစ်နေတာကိုသိနေတာကိုပြောတာပဲသူဟာသူဖြစ်နေတာတွေကိုတတိလေးနဲ့ပြီးပြီးတော့နေလိုက်တာပဲဘာလို့မှတကယ်တကယ်ဖြစ်အောင်လုပ်ယူနေတာမဟုတ်ဘူးစားလို့မှလည်းတတိလေးနဲ့စားတောက်တော့မှလည်းတတိလေးနဲ့တောက်ဘယ်ကနေစားမလဲဆိုရင်မနေ့နိုးတာနဲ့ဒီပြန်နဲ့ဘိုက်ထဲမှာစားနေပြီစားခြင်းနဲ့မျက်နှာသိပ်ပြီးတာနဲ့ကော်ဖီတစ်ခွက်တောက်ခြင်းနဲ့အဲ့ဒီစားလောင်နေတဲ့ဝိဒနာခံစားမှုကိုအရင်ဆုံးသိရမှာပဲသူကအရင်စဖြစ်တာကိုစားလောင်တဲ့ဝိဒနာကိုသိတဲ့အခါမှာစားခြင်းနဲ့စိတ်လည်းဖြစ်နေတယ်အဲ့ဒီစားခြင်းနဲ့စိတ်ကလည်းသိနေရမှာပဲစားလောင်နေတယ်စားခြင်းနေတယ်ကော်ဖီတောက်ခြင်းနေမုန်းစားခြင်းနေကိုကိုယ်တိုင်ပြင်ဆင်ရတာဖြစ်စီကိုမိသားစုတယောက်ကပြင်ဆင်ပေးတာဖြစ်စီဒီမယီဆိုရင်ကိုကိုယ်တိုင်ပြင်ဆင်ရတာပဲဒီဘာကြီးတွေဆိုရင်တော့ဒီမယီတွေပြင်ဆင်ပေးတာကိုစားရတာကိုအဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဒီမှာရေးအနေနဲ့စားရေးတောက်ရေးကိုပြင်ဆင်နေရတာဆိုတော့ဒီနေ့ဦးတည်တာကိုလည်းသိပြီးတော့လုပ်ပါဘုန်းတော်ကတော့မိခင်နဲ့ဆိုရင်လည်းသိပြီးတော့လုပ်ပါသိပြီးတော့လုပ်နေရင်တတိရှိနေတဲ့အတွက်ကြောင့်တရားထုတ်ပြီးသားဖြစ်နေတယ်ဒီဃာကြီးတွေကတော့စပုတ်မှာပြင်ပြီးတဲ့အချိန်ကျမှပဲအစဉ်လေးလေးထိုင်စားရတာကိုအဲ့ဒီအချိန်မှာလည်းအစားအသောက်ကိုမြင်တဲ့အချိန်ကစပြီးတော့အဲ့ဒီအစားအသောက်နဲ့ပတ်သက်တဲ့ကုသိုလ်မှဖြစ်ပုံကိုတတိလေးထားလိုက်ရမှာနော်မြင်လိုက်ရင်စားခြင်းစိတ်ကပိုဖြစ်လာတယ်အနံ့ရလို့ရှိရင်လည်းစားခြင်းစိတ်ကပိုဖြစ်လာတယ်တချို့များစားလုံးလို့ဘလက်ထိုင်မမတော်မထိုင်ရသေးဘူးတို့မဟုတ်ရင်လည်းကြမ်းမြင့်ပေါ်ထိုင်နေဆိုရင်ကြမ်းမြင့်ပေါ်မရောက်သေးဘူးလက်ကအရင်လှမ်းယူလိုက်ပြီးပါးစပ်ထဲထည့်လိုက်ပြီးအလုံးများလို့လည်းဖြစ်ခြင်းဖြစ်မှာပေါ့နော်အဲ့ဒီလိုပဲထိုင်တဲ့နေရာတော့မရောက်သေးဘူးလက်ကအရင်လှမ်းယူပြီးပါးစပ်ထဲကိုခွန့်လိုက်ပြီးနောက်မှတတိလလုံးနဲ့စပွဲကလထိုင်ကိုပြုံးနေဆွဲပြီးတော့အတင်းတတိလလုံးနဲ့ပြစ်ပြီးတော့ထိုင်ချလိုက်တော့တာပဲအဲ့လိုမလုပ်တဲ့နဲ့ဘုရားဟောတဲ့အတိုင်းစားလောင်ကိုသိနေတယ်စားလောင်နေတာကိုသိနေတယ်စားကျင်တာကိုသိနေတယ်အစားတောက်ကိုမြင်တာကိုသိတယ်အဲ့ဒီအစားတောက်ရဲ့အနံ့ကိုရတယ်ကော်ဖီဆိုရင်အနံ့ကိုအဝေးကြီးကရနေတာပဲ။ပေါင်မုံတို့ကတော့မိခင်နေဆိုရင်လည်းအနံ့ကိုအဝေးကြီးကနေရတာပဲ။အဲ့ဒီအနံ့ကြောင့်စိတ်ထဲမှာဘာတွေဖြစ်နေလဲဆိုတာကိုလည်းနည်းနည်းလေးသိလိုက်ဖို့။သိပြီးမှကိုထိုင်ရမယ့်နေရာမှာတတိလေးနဲ့ထိုင်ပြီးတော့အစာတောက်ကိုတတိလေးနဲ့လက်ကလှမ်းယူလိုက်တယ်။သိပြီးတော့ပါးစပ်ထဲကိုခွန့်လိုက်တယ်။နေ့စဉ်လုပ်များတဲ့ကြားတွေကဒီလောက်ကြည့်လို့လို့ဖြစ်ပါမလားလို့တချို့ကတေးတော့မှာနော်။အခုလောက်ပြောရဆိုရင်လေဒီလိုတို့ကအလုတ်ကတမတများတယ်အများကတုတ်ပြီးတုတ်ပြန်လုပ်နေရတာအဲ့ဒီလောက်ကြီးတော့လုတ်ဖွေရမှာဖြစ်နေဘူးဖြစ်နေလို့တွေးကျင်တွေးမယ်နော်အစမှားတာဖြစ်တာပါ နောက်ပိုင်းကျတော့စိတ်ရတိမှုကအင်မတန်လျင်မြန်လာတဲ့အတွက်ကြောင့်လူကလောက်သွားတာဘယ်လောက်ပဲမြန်နေသည်တိတာကအကုန်လုံးကိုမြုံလိုက်ပြီးတော့ပြိနေတယ်။ဒါကြောင့်အစမှလောက်တာကရှေ့ကသွားပြီးတော့တိတာကနောက်ကျနေတဲ့တည်း။အဲ့ဒါကိုစိတ်မပြတ်ဘူးကြိုတင်ပြီးတော့တတိပေးခြင်းနဲ့နော်။အဲ့လိုပဲတတိယတိုင်းတတိယတိုင်းရတဲ့နေရာကနေစပြီးတော့ကိုလုံးတဲ့အမှုရာတွေကိုလှုပ်ရှားမှုတွေကိုလိုက်တိပါစိတ်ကလည်းပဲလုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စဉ်းစားတာဖြစ်ချင်းဖြစ်မယ်။တခါလေလက်ကလုံးတစ်ခုကိုလုံးနေပြီမယ်။စိတ်ကနောက်တစ်ခုကိုတွေးနေတာ။တခြားကိစ္စတွေကိုတွေးနေတာဖြစ်ချင်းလည်းဖြစ်မယ်။အဲ့ဒီစိတ်ကတွေးနေတာကိုလည်းပဲလိုက်ကြည့်လိုက်ပါ။အဲ့ဒီလိုတိပြီးတော့ခုနစားတဲ့ကိစ္စကိုပြန်ပြောမှဆိုရင်အဲ့ဒီစားတဲ့နေရာမှာထိုင်ပြီးတော့တစ်ခုချင်းတစ်ခုချင်းယူပြီးဒီစက်ထဲကိုဖြတ်မယ်။ကိုက်လိုက်မယ်။ဖြတ်လိုက်မယ်။ဘမုတ်ဆိုရင်ဇာတ်ထည့်ထည့်ပြီးတော့တကိစ္စသွားနဲ့ဖြတ်ချလိုက်တယ်ဖြတ်ချပြီးတော့ဇာတ်ထည့်မှာဝါတယ်ဝါရင်းနဲ့ပဲအရသာပို့ပြီးတော့တိလာတယ်ဇာတ်ထည့်ရောက်ချင်းအရသာနည်းနည်းတော့တိတယ်သို့သောဝါလိုက်တဲ့အခါကျမှအရသာကပို့ပြီးတော့တိလာတယ်အဲ့ဒီအရသာတွေပြောင်းသွားတာကိုပါတတိလေးနဲ့တိပြီးတော့လောက်မှာနော်အစားတော့တခုဟာဇာတ်ထည့်ကိုရောက်တဲ့အချိန်နဲ့ဝါလို့မြင့်သွားတဲ့အချိန်မှာအရသာပေါ်တာချင်းမတူဘူး။ဘာဖြစ်လို့မတူတာလဲ။အကြောင်းကတော့အများကြီးရှိတယ်။ဝါလို့မမြင်ခင်မှာအတုံးလိုက်ဆိုတော့သူကရှာထက်မှရှိနေတဲ့ cells တွေနဲ့ reaction ကနည်းနေတယ်။အဲ့ဒီအတုံးလေးတွေကိုကြည်အောင်ဝါလိုက်တဲ့အချိန်မှာဗဇက်မှထွက်လာတဲ့သရေ saliva နဲ့ပေါင်းစပ်သွားတာကိုအဲ့ဒီသရေက enzyme တစ်မျိုးပဲ။အစာကိုကြည်စင်နေတဲ့ဓာတ်တစ်မျိုးရှိတယ်။အဲ့ဒီသရေနဲ့အစာတောက်နဲ့ရောသွားတဲ့ခါမှာသူက reaction ဖြစ်တယ်အထူးသဖြင့် carbohydrate ပါလို့ရှိရင်အဲ့ဒီ carbohydrate နဲ့ reaction ဖြစ်ပြီးတော့ချက်ချင်းညပ်ပြောင်းသွားတယ်အဲ့ဒီတော့အစာချေမှုဟာဇက်ထဲကစတာနော်သွားနဲ့ဝါလက်ချင်းအပြင်အတုံးကြီးကြီးကိုအတုံးတိတိဖြစ်အောင်လုပ်ပြလိုက်တယ်ဇက်ထက်ကသရေနဲ့ရောလက်ချင်းအပြင် chemical reaction ဖြစ်လာပြီအဲ့ဒီ chemical reaction ဖြစ်လာတဲ့အတွက်ကြောင့်သူ့ရဲ့အချူဓာတ်ကပြောင်းလာပြီပြီးတော့အတုံးလိုက်တုံးကရှားတစ်ခုလုံးကိုမထိနိုင်သေးဘူးကြေအောင်ဝါလိုက်တော့ဇက်ထက်မှာနှံ့သွားတာပဲနှံ့သွားတော့အရသာကိုပူတိတာလာတယ်အဲ့ဒီအရသာကိုပါသိပြီးတော့စားလိုက်မှာညချတဲ့အခါမှာလည်းရေချောင်းထက်ကနေဝင်သွားတယ်တတိထားကြည့်ပါလည်းလောက်ပြောင်းပြင်းနေလေလို့သူတို့ဖြင့်ဒီကဲ့အေးအေးလိုဟာမျိုးတောက်လို့ရှိရင်ဘိုက်ထဲရောက်တဲ့ထီအောင်အေးအေးသွားတာကိုသိတယ်နော်ဒါတော့အမြဲတမ်းကြီးမသိနိုင်တော့မှတစ်ခါတည်းလောက်ဖြစ်စီတော့ပို့ပြီးတော့ပြီးထားပြီးတော့ကြည့်လိုက်ပါကိုယ်ခန္ဓာကိုယ်မှာဖြစ်နေတဲ့ process ကိုအများကြီးသိဖို့လိုတယ်ခန္ဓာကိုယ်ရဲ့ဖြစ်စဉ်ကိုအများကြီးသိဖို့လိုတယ်လူဟာပြင်ပကိုသိစိတ်ဝင်စားပြီးတော့ကိုယ်ခန္ဓာကိုယ်ကိုကြတော့စိတ်ဝင်စားမှုနည်းတယ်လို့ဖြစ်သွားတယ်ခန္ဓာကိုယ်ကိုစိတ်ဝင်စားတဲ့နေရာမှာလည်းအထူးသဖြင့်ညံ့တာလောက်ပဲစိတ်ဝင်စားတယ်။ဒါကိုပြုတ်ပြင်းနေတာနော်။လူမမြင်ရတဲ့အပိုင်းကျတော့အရေးမကြီးတယ်လို့ပဲမိထားကြတယ်။အဲ့လိုမဖြစ်သင့်ဘူး။အဲ့လိုအစားအသောက်ကိုတတိနဲ့စားလို့ရှိရင်တတိကောင်းလာတဲ့အတွက်ကြောင့်ဘုရားထက်လည်းပိုမစားဖြစ်ဘူး။အဲ့ဒါပထမတစ်ချက်ပဲ။ဒါမှအဖြစ်လူတွေကလူတွေထက်ပိုစားမိတတ်ကြတယ်။လူတိုင်းကမဆိုလိုပါဘူးနော်။တတိနဲ့စားလို့ရှိရင်လူတလောက်စားပြီးတဲ့အခါမှာအလိုလိုတော်ချင်းလာတယ်။ခန္ဓာကိုယ်ကသူ့အတူပြောလာတယ်။ဒီလောက်ဆိုတော်ပြီ။နောက်တစ်ချက်ကလည်း sensitive ပိုဖြစ်လာတဲ့အခါမှာနော်တတိပိုကောင်းလာတဲ့အခါမှာတိမ်မိုးတဲ့အာယုံတွေကိုပိုပြီးတော့ပြီးနိုင်လာတာကိုအဲ့လိုအခါမှာကိုစားတဲ့အစားစာဟာအထူးသဖြင့်ကျန်းမာရေးနဲ့မသင့်တော့ဘူးဆိုရင်စားနေရင်းနဲ့ကိုသိတယ်။ဒီဟာကျန်းမာရေးနဲ့မသင့်တော့ဘူး။အထုခံစားမှာဒီလောက်ကြီး sensitive ဖြစ်ရှင်မှဖြစ်မယ်နော်ကြာလာတဲ့အခါကျတော့အဲ့ဒါတဖြည်းဖြည်းကြာလေပူပြီးတော့ sensitive ဖြစ်လေဖြစ်လာပါတယ်တခြားတကားတွေညစဉ်ပဲသူတို့သတိနဲ့နေကြတယ်ညစားရတော့ကြတာသူတို့ကိုယ်တိုင်လည်းပြောလာတယ်အစားတော့တစ်ခုပြတ်တဲ့ရောက်တာနဲ့မတင့်မတင့်မှန်သိတယ်တဲ့တချို့ဘယ်လောက်ထိတင်းတင်းမှုမှုသိနေတယ်လဲဆိုရင်အနံ့ရတာနဲ့အဲ့ဒီအနံ့နဲ့ကိုပဲဒီစားတော့ဟာကျမိုင်းနဲ့မညီညွတ်ဘူးဆိုတာကိုသိတယ်။ဟုတ်အဲ့လိုသိရင်မစားတော့ဘူး။ ရာသီဥတုကိုလိုက်ပြီးတော့လည်းပဲခန္ဓာကိုယ်ရဲ့အလိုအပ်ချက်ကပြောင်းတတ်တယ်ဘူး။ဆောင်းရာသီမှာဆိုရင်ကယ်လိုရီများတာကိုစားရမယ်။နွေရာသီကျတော့ကယ်လိုရီနည်းတာကိုစားရတယ်။ကယ်လိုရီများတာကဘာလို့ဆိုတော့အစီအစိမ့်တွေနော်အချိုတွေ။မဝတ်သားလို့ဘာလို့အသားငါးတွေကကယ်လိုရီများတယ်။ဟင်းသီးညက်ကတော့အင်မတန်ကယ်လိုရီနည်းတယ်။အဲ့တော့တရားထုတ်တဲ့ဗတိအားကောင်းလာတဲ့သူကဒီအစားတော့စားရမှာတော့မှ3လကြီးမှတ်ထားပြီးတော့မစားဘူး။စားနေရင်လည်းဒီစားတော့နဲ့ဒီရှာနဲ့ဒီခန္ဓာကိုယ်ပိုက်ထဲရောက်သွားတဲ့အခါဖြစ်ပေါ်ပုံနဲ့စိတ်ရဲ့ reaction ကိုသိတယ်။ခန္ဓာကိုယ်နဲ့စိတ်ကသိ sensitive ဖြစ်တယ်နော်။တတိထားလို့ရှိရင်တော်တော်ကိုသိတာပါလေ။ဒါပေမဲ့လူတွေကတတိနေကြတယ် mindful မဖြစ်ဘူး။တတိမရှိတော့ဒီခန္ဓာကိုယ်ကပြန်ပေးနေတဲ့အတင်းပြန်ပို့နေတာတွေကိုမယူအဲ့တော့အင်မတန်တတိကောင်းတဲ့ပြင်မှုတဲ့အာရုံတွေကိုသိနိုင်တဲ့တရားထုတ်နေတဲ့ဒကာကြီးတွေဆိုရင်ရာသီဥတုပြောင်းသွားရင်ငါတို့သူစားနေကြရအောင်စားလို့မရတော့ဘူးမစားကျင်တော့ဘူးဥပမာနဲ့ပြောရမယ်ဆိုရင်ဒကာကြီးတယောက်ကသူအင်မတန်ကြိတ်ပါတယ်ဆိုတဲ့အစားအစာတစ်ခုကိုအားရပါးရစားလိုက်တယ်စားလိုက်တော့နောက်တစ်လလောက်ကြာတဲ့ခါကျတော့ဒကမာကြီးကဩပြီးခဲ့တဲ့လကဒီအစားအစာကိုသူတင်ကြိုက်တယ်ဘူးဆိုပြီးတော့အဲ့ဒီအစားအစာကိုတိတိချာချာချက်ပြုတ်ပြီးတော့သူ့ကိုချွေးတယ်။အဲ့ဒီအချိန်မှာတရားထုတ်တဲ့ဒကာကြီးကတော့သူ့ခန္ဓာကိုယ်လိုအပ်ချက်ကပြောင်းနေပြီ။ပြောင်းနေတော့အဲ့ဒီအစားအစာကိုသူဟဲ့ပဲပဲမစားဘူး။မစားတော့ဒကမာကြီးကရန်ဖြစ်ရော။ဟိုတော့ကပဲအဲ့ဒါတက်လာကြည့်ရဲ့ဆိုလို့ချက်ခိုင်းတော့ချက်ပြေးရတယ်။အခုတော့ချက်ပြေးတာမစားရမ်းနဲ့ဘူး။အဲ့လိုအပြစ်တင်တယ်အဲ့တော့ဒကာကြီးကဘယ်လိုပြန်ပြောလဲဆိုတော့အေးအရင်လားတုန်းကငါ့ခန္ဓာကိုယ်ကအဲ့ဒါလိုနေတာအခုလားမှာငါ့ခန္ဓာကိုယ်ကအဲ့ဒါမလိုတော့ဘူးချက်ချင်းပြောင်းသွားနေတာနော်တလနဲ့တလမတူဘူးမသိတဲ့လူဆိုရင်တော့စိတ်ကကြီးကြောင်များလာချီလားလို့ပြောမှာနော်အဲ့တော့ခန္ဓာကိုယ်ရောစိတ်ရောဟာပဝန်းကျင်ရာသီဥတုအနေထားတွေအားလုံးပုံမှာကိုယ်လိုရတဲ့အလုပ်တိုင်းပေါ်မှာလိုက်ပြီးတော့အမြဲတမ်းပြောင်းလဲနေတာနော်အဲ့ဒီလိုအမြဲတမ်းပြောင်းလဲနေတာကိုတတိအားကောင်းတဲ့လူကသူပြတော့တင်းနေမှုမသိတတ်တဲ့အခြေချင်းရှိတဲ့အတွက်ကြောင့် sensitive ဖြစ်ပြီးတော့အမြဲတမ်းလိုက်ပြီးတော့ adapt လုပ်ပြီးပို့လို့လေဒီရာသီဥတုပြောင်းလဲအလုပ်တိုင်းပြောင်းလဲခန္ဓာကိုယ်အခြေအနေပြောင်းလဲကိုပြီးပြီးတော့ဒီနဲ့ကိုက်မြအောင်ပြောင်းပေးပို့လို့လေလုခဏကူမှာအဲ့ဒီလိုလက်လျောညီချွေလုပ်နေတဲ့စွန့်ရတတ္တိဟာရှိတယ်။ဥတော်လူတွေကပုံသေးကြီးနေသွားကြတာ။ဒါကြောင့်အစားတောင်းနဲ့ပတ်သက်ပြီးတော့ဈာမိုင်းထိခဲ့တာတို့ဘာလို့ဖြစ်လာတာ။တတိနဲ့စားလို့ရှိရင်အဲ့ဒီလောက်တင်းတင်းမွမွပြောင်းလဲသွားနေတာကိုသိနိုင်တယ်နော်။တတိနဲ့တနေ့တော်မှမတူဘူး။အလုပ်များတဲ့နေ့မှာအမျိုးစားရတယ်။အလုပ်ငယ်တဲ့နေ့မှာပြုပြင်ပြော့ဘာတို့မျိုးပြောင်းပြီးတော့စားရမှာနောက်တစ်ခုကလည်းစားတော့နေပတ်သက်တဲ့ဒေါဘာဟာတော်တော်ပဲကြီးပါတယ်ကိုကြိုက်တာလေးမရလို့ရှိရင်အဲ့ဒီမင်းနဲ့စောစောစီစီမင်းကစားမယ်အချိန်ကစားပြီးစိတ်ကလည်းနဲ့တိုးသွားပြီလူတိုင်းအမြဲတမ်းဖြစ်တယ်လို့တော့မဆိုလိုပါဘူးဒါပေမဲ့တစ်ခါတည်းရန်တော့ဖြစ်တတ်ပါတယ်ကိုကြိုက်တာလေးမပါလို့စိတ်ဆိုးတတ်တယ်အဲ့ဒါမမရတကူကျင်မှုတာပေါ့လေဒါကြီးတယောက်ရုပ်တိအင်တန်ကြိုက်တယ်သူကငုံငုံမျိုးဒီဖုံးကြီးကျောင်းသားကရေချောင်းဦးဆိုတဲ့ရွာမှာအဲ့ဒီဒကာကြီးကနေတာသူကရုပ်တိနေတိုင်းစားတယ်ရုပ်တိမပိုင်ရင်ဒီမစားလို့ဘုမဖြစ်တော့အောင်ပဲရုပ်တိစွဲနေတယ်လို့ဆိုတော့တင်းတော့ဒကမကြီးကအလုပ်များလို့မေ့ပြီးတော့ခမင်းမမရုပ်တိတော့မထည့်မိဘူးအဲ့ဒါရုပ်တိတော့မပါတာနဲ့အကြီးကျယ်ဒေါသဖြစ်ရောသူ့ဒေါသကဘယ်လောက်ထိအောင်ကြီးသွားလဲဆိုရင်သူတို့တော့ရဆိုတော့သူမင်းစားတာမိဘကနေမှကပ်ပြီးတော့စားတာဘူးမင်းငွေးမှာမိဘလည်းရှိတော့မိဘမှာထင်းဆိုင်ဖို့ထားတဲ့ထင်းချောင်းတွေအနားမှာချထားတာရှိတယ်အဲ့ဒီထင်းချောင်းတစ်ခုကိုယူပြီးတော့ဒကမာကြီးကိုရိုက်လိုက်တာခေါင်းကိုရိုက်မိပြီးတော့တစ်ချက်ထဲတည်သွားတယ်အဲ့လောက်ထိအောင်ဖြစ်တာနော်ဒီလည်းပဲစိတ်မကောင်းပါဘူးချက်ချင်းနဲ့ရေကိုသွားပြီးတော့သူရိုက်မိလို့သူ့ဇနီးတည်သွားပြီဆိုတာအကြောင်းကြားတာပါပဲအိမ်သူဇနီးတယောက်တည်သွားတယ် သားသမီးတွေမှာအမေတယောက်ဆုံးရှုံးသွားတယ်။သူ့မှာလည်းပဲအမှုဖြစ်ပြီးတော့ထောင်ကျသွားတယ်။ဘာကြောင့်တုံးဆိုတော့ရာဇတဏှာကြောင့်သူကြိုက်တယ်ဆက်တယ်မြုပ်တိလေးမပါလို့ဒါကတော့အင်တန်ကြမ်းတမ်းတဲ့အခြေအနေပေါ့သို့တော့အခုခင်မှာလည်းပဲကြားနေရတာတွေရှိတယ်နော်သမင်းတစ်ပွဲကိုဘယ်နှထောင်လောက်ပေးရတယ်မသိဘူး3ယောက်လောက်စားတာကို5,000လောက်ကုန်မယ်ထင်တယ်နော်5,000လောက်ဆိုတော့မလွန်းလုံးဘူးလားအဲ့တော့တခါကြီးတယောက်ကသူမိတ်ဆွေ3ယောက်လောက်နဲ့သမင်းဆိုင်မှာသမင်းသွားစားတယ်တဲ့အဲ့ဒါ3ယောက်စားတာ5,000ကုန်တယ်3ယောက်လောက်စားတာတယောက်တရားစီဆိုရင်300ပေါ့အဲ့လောက်ဆိုရင်တုံတင်စားလို့ဖြစ်ပါသေးတယ်အဲ့ဒါကို5,000လောက်ကုန်တယ်ဆိုတော့မလွန်လုံးဘူးလားဒါဘာကြောင့်တုံရသတဏ္ဍာနောက်ကိုလိုက်တာအထူးစားနေကိုဈေးကြီးပေးပြီးဝယ်စားတယ်အဲ့လိုဈေးကြီးကြီးပေးဝယ်စားလို့ခန္ဓာကိုယ်မှာပို့ပြီးတော့များကြမ်းမာရည်တွေတိုးတက်လားအာရုံတွေပြည့်ပြည့်ပြီးတော့တခါတည်းမြစ်တွေလာနေနဲ့ချီပြီးတော့အကျိုးများသွားသလားဒီကနေ့စားပြီးရင်လက်တဏ္ဍာပြန်စားရတာပဲအဲ့တော့တရားတန်စားလိုက်လို့6နာရီခံတယ်1500တန်စားလိုက်လို့ဘယ်နာရီခံမလဲအလုံးစုံ6နာရီပါပဲဘာမှမထူးပါဘူးနော်ပြီးတော့အဲ့လို1500တန်သမင်းတပွဲမှာကျမ်းမာရေးတဲ့တကယ်ညီညွတ်ရလားဒီပုံမှန်စင်မှားလေးရှိတယ်စဉ်းစားတဲ့အခါမှာဟိုတယ်ကအစားအစာတွေမကတ်ပါနဲ့ဘာလို့လဲဆိုတော့ကျမ်းမာရေးနဲ့မညီညွတ်လို့ပဲရိုးရိုးလေးဟင်းဟင်းရက်ကလေးစီလည်းမများစေနဲ့အချုံမုံလည်းတိတ်မများစေနဲ့စားလည်းတိတ်မများစေနဲ့ရိုးရိုးလေးရိုးနိုင်တယ်များရိုးရိုးလေးအဲ့ဒါဟာကျမ်းမာရေးအတွက်အကောင်းဆုံးပဲအထူးဆန်းဆိုတာတခုမှမကောင်းဘူးအထူးဆန်းဆိုတာလောဘလိုနောက်လိုက်ပြီးတော့လူကပြုပြင်မှုတိတ်များသွားတယ်ပြုပြင်မှုများသွားရင်အာဟာရဓာတ်လည်းပြတ်သွားတယ်လို့ကျမ်းမာရေးနဲ့မတည့်တဲ့တချို့ရောဆက်တာတွေလည်းပါလန်တတ်တယ်အဲ့လိုလောဘအလိုကိုလိုက်ပြီးတော့မတန်တဆဈေးကြီးပေးပြီးစားကြတာလည်းမကောင်းပါဘူးအကုန်ကြလည်းများပါလေကိုယ်မှတကယ်ပေါ်များနေလေဆိုရင်ကိုကတိုင်းတိုင်းထော်ထော်လေးစားလိုက်ပူရှင်လာပြီးဆိုရင်ချွတ်ပြတဲ့လူတွေကိုပေးလိုက်စမ်းပါဆင်းရဲလူတွေကိုစားလေးတပီပေးလိုက်စမ်းပါထောက်ပံ့လိုက်ပါဘာလို့ဖြုံးမှာလဲအကျိုးမရှိပါဘူးနော်ဒီတော့ခဲ1500ဘူးစားရမယ်အတူတူညှက်စားလိုက်မယ်ဆိုရင်15ယောက်လောက်တော့စားလို့ရတယ်ဒီလောက်ကြိုးများမလဲလို့အဲ့တော့တတိနဲ့စားတဲ့သူဟာစားတော့ပုံမှာလောဘလျှော့လာတယ်လောဘလည်းညော့လာတယ်ဉာဏ်ပညာပူကြီးလာတယ်အစားတောင်းတဲ့စိတ်နဲ့အစားတောင်းတဲ့ခန္ဓာကိုယ်နဲ့ဆက်ဆံမှုကိုလည်းပူမြင်လာတယ်ဉာဏ်လာတဲ့အတွက်ကြောင့်ချက်မှရင်းနဲ့မတည့်တာတွေမစားတော့ဘူးဒါကြောင့်မို့အခုဂျုံတုံထပ်ဖြည့်ပြီးတော့ပြောချင်ပါလေဒီဖုန်းကိုဆွန့်ကတ်တဲ့အခါမှာထည့်ပြောလေးရှိတယ်ငညာလာတဲ့စားစရာတွေမကတ်ပါနဲ့တခုမှစိတ်မချလို့ပါအင်မတန်အံရများတယ်ဆိုတာသိတယ်ငညာမှလည်းနေခဲ့ဘူးပါလေနေခဲ့ဘူးလို့ဟိုကတပည့်တွေကလည်းပြောပြတယ်အဲ့ဒါတွေကမကောင်းဘူးတဲ့သူတို့စီမှာဘယ်လိုခေါ်လဲဆိုတော့ junk food ပလင်းနဲ့လာတာဘူးနဲ့ထုတ်နေတာအဲ့ဒီအားလုံးကိုသူတို့က junk food လို့ခေါ်တယ် junk ဆိုတာဘာလဲတော့စွန့်ပြရတဲ့ပစ္စည်းကို junk လို့ခေါ်တာအမှိုက်ပဲနော်မကောင်းတဲ့ဟာတွေကိုကောင်းတဲ့ပစ္စည်းလို့ထင်ရအောင်လှည့်စားထားတာတွေအတုတွေပါတကယ် real food မဟုတ်ဘူးဒီတော့တတိယစားလာတဲ့ခါမှာအဲ့ဒီ junk food လို့ခေါ်တဲ့မကောင်းတဲ့အစားအစာတွေစားမိလို့ရှိရင်မမင်းလောက်ကြာရင်အစာရင်ထဲမှာဘယ်လိုဖြစ်လာသလဲ10မိနစ်15မိနစ်လောက်ကြာရင်ဘယ်လိုဖြစ်လာသလဲနိုင်ဘယ်လောက်ကြာရင်ဘယ်လိုဖြစ်လာလဲ6နာရီကြာရင်ဘယ်လိုဖြစ်လာလဲဒီစားတောင်းကြောင့်ကိုယ်ပြောရရင်စီးလို့ဝန်းလို့ဘယ်လိုဖြစ်လာလဲဆိုတာကအစသိလာတယ်အဲ့တော့တတိနဲ့နေတဲ့လူဟာအပေါ့အလေးသွားတာတော့မှပေါ့ပေါ့တနာမနေဘူးနော်သူအပေါ့အလေးသွားတဲ့အခါမှာတတိလေးနဲ့သွားနေတာအဲ့တော့လူကအလွန်ကြုံပြည့်ပြင်ထားတဲ့အစားအစာတွေကိုစားလို့ရှိရင်ဝန်းလည်းမကောင်းတော့ဘူး။ကျန်းမာရေးထိခိုက်တယ်။ဒါကြောင့်အခုခေတ်မှာခင်မိတဲ့တိုင်းပြည်တွေမှာအစာအိမ်နဲ့ပတ်သက်တဲ့ကင်ဆာတွေအများကြီးဖြစ်တယ်။ဦးကင်ဆာတွေအများကြီးဖြစ်တယ်။ ဒါကြောင့်အချုံငံကဆက်ပေါ့ပေါ့ဆိုင်ရင်ပို့ပြီးတော့ကောင်းပါလေတတိယနေလာတဲ့ခါကျတော့တွေ့တယ်နော်တိလာတယ်စားပေါ့ပေါ့လေးစားလိုက်တဲ့ခါနေလို့ပို့ပြီးတော့ကောင်းတယ်အချုံပေါ့ပေါ့လေးစားလို့ရှိရင်လည်းနေလို့ပို့ကောင်းနေတယ်ဒါလေးကိုဒီလောက်ကြည့်အခြေချက်ပြောနေတာအပေါ်လေးလို့မထင်သေးဘူးနော်ဒီလိုတတိယနေမှသာခန္ဓာကိုယ်ရဲ့ကျန်းမာရေးစိတ်ရဲ့ကျန်းမာရေးပါဒီထဲမှာပါသွားမှာဒီတော့တရားထုတ်ရင်လည်းအကောင်းဆုံးအသင့်တော်ဆုံးငြင်းငြင်းခံကြီးကပါရသွားတာပဲအတိတေပိတေဓာဟိတေခာဟိတေသမဏကာရီဟောတိစာတုံးသောက်တုံးဝါတုံးမြူတုံးရက်တုံးမှာတတိလေးရဲ့ဉာဏ်လေးနဲ့ပြီးပြီးတော့ပြုပါတဲ့ဘုရားဟောကတော့တော်တော်ရှင်းပါတယ်နော်အဲဒီလိုတတိလေးနဲ့လူရင်းနဲ့ပဲစာတော့စာတုံးမှာစိတ်ထင်းမှာဖြစ်ပေါ်လာတဲ့ကောင်းလိုက်တာဆိုတဲ့စိတ်ကလေးကိုလည်းမြင်ရတယ်ကိုကြည့်တယ်လည်းမြင်လိုက်တယ်နဲ့ကောင်းလိုက်တာစားတော့မယ်စားခြင်းစိတ်ကဖြစ်နေပြီဖြစ်နေတဲ့စိတ်ကိုမြင်လာပြီစားတော့တောက်တော့ဝါတော့မြို့တော့ရက်တော့မှာတတိလေးနဲ့ညာလေးနဲ့ပြီးပြီးတော့ဖြူပါတဲ့တရားဟောကတော့တော်တော်ရှင်းပါတယ်နော်အဲဒီလိုတတိလေးနဲ့လုံရင်းနဲ့ပဲအစားတော့စားတော့မှာစိတ်ထဲမှာဖြစ်ပေါ်လာတဲ့ကောင်းလိုက်တာဆိုတဲ့စိတ်ကလေးကိုလည်းမြင်ရတယ်ကိုကြိုက်တာလေးမြင်လိုက်တာနဲ့ကောင်းလိုက်တာစားတော့မယ်စားခြင်းနဲ့စိတ်ကဖြစ်နေပြီဖြစ်နေတဲ့စိတ်ကိုမြင်လာပြီလှမ်းပြီးတော့ယူလိုက်တယ်ဒီလိုလှမ်းယူလိုက်တဲ့အခါမှာလည်းပဲလှုပ်ရှားမှုထိမှုတွေကိုသိနေတယ်ယူပြီးတော့ဗဇတ်ထဲကိုခွင့်ရတဲ့အခါမှာလည်းလှုပ်ရှားမှုထိမှုတွေကိုသိနေတယ်ဗဇတ်ထဲမှာဝါပြီးတော့ညှို့ချလိုက်တယ်စိတ်ထဲကသဘောကျလိုက်တာကောင်းလိုက်တာဒါမျိုးလေးငါနောက်ထပ်စားကျင်သေးတယ်။ကတင်းပြေလို့များများကြီးစားလိုက်ဦးမယ်။မနေ့ဖန်တဲ့ဒါမျိုးစားဦးမယ်။စသဖြင့်အဲ့ဒီအတွေးတွေကပေါ်တတ်တယ်။ဒီအတွေးတွေကပါတည်ပြီးတော့သွားတာပဲ။အဲ့လိုတည်တဲ့အလေးချင်းများလာတဲ့အခါမှာခန္ဓာကိုယ်ကျန်းမာရေးနဲ့ကန့်ညုံလိုအပ်တဲ့ပမာဏမပိုမလိုစားမယ်။ပြီးတော့ဒီပုံမှန်ဆွဲလမ်းမှုလည်းနည်းသွားတယ်။နောက်နေ့ကျရင်ရှိရင်တော့စားမယ်။မရှိရင်လည်းကိစ္စမရှိဘူး။နောက်နေ့ကျဒါမျိုးစားဖို့ရေးပူဝေလောင်ကြီးမလုပ်တော့ဘူး။ညံရောက်တဲ့ခါမှာညံကတရားကမလေးကတော့စေနာမြတ်တန်အင်တန်ကြီးပါလေ။တို့ရအကြောင်းရောက်တဲ့ခါစားဖို့ဆိုပြီးတော့မုံတွေအထုပ်တွေဘူးတွေပလင်းတွေနဲ့လာလာပြီးတော့လှူတယ်။ဒီဖုန်းကြီးကတော့အဲ့လာတွေကဒီမှာအရင်လှူလို့ရတာတွေလှူခဲ့တာပဲ။နင်းနဲ့လောက်ကိုတော့တော်ရကြောင်းဘက်ကိုယူသွားပါလေ။ကိုကြရင်ကိုကိုယ်တိုင်တော့မသုံးပါဘူးမစားပါဘူး။တခြားပုဂ္ဂိုလ်တွေကိုပဲလှူလိုက်တာပဲ။ရောက်တဲ့နေရာမှာရတာကိုစားတယ်။မြမပြစ်စတော့ရောက်တဲ့နေရာမှာဟင်းသီးဟင်းရဲဆိုတာပေါ်ပါလေ။တတိနဲ့ဆိုတော့လည်းမပြောသေးဘူးဘာလို့ရောက်တဲ့နေရာမှာပေါ်တာပဲ။ဒီမော်ဒီတို့ဘာလို့ရတယ်။အဲ့ဒါပဲစားခြင်းနဲ့။ငင်ကြလာတဲ့ချောကလက်မစားခြင်းပါဘူး။မင်းလုံးဝဖာရီမစားကြပါဘူးခေါဆွဲကြောက်ထုတ်ပြီးမစားကြပါဘူးအဲ့ဒါတွေကဂျန့်ဖူးတွေပါကျမကြီးထိခိုက်ပါတယ်အဲ့တော့ဒီရင်နေတဲ့ခါဒါစိတ်ကူးနဲ့ပြောတာမဟုတ်ဘူးနော်ဒီရင်နေတဲ့ခါမှာအဲ့လိုဂျန့်ဖူးတွေကိုစားမိတိုင်းနေလို့မကောင်းတာကိုသိလာတယ်အဲ့ဒီမှာလည်းမအီမတာဖြစ်တယ်ယင်ပြည့်တယ်တခါတလေအစာမကြည့်လို့ဖြစ်တယ်ခေါင်းလုံးမှာနောက်တယ်တခါလေခေါင်းမူးတယ်မကြည့်မလင်းဖြစ်တယ်ခန္ဓာကိုယ်ရုပ်မကြည့်လင်းတယ်လို့ရုပ်ကူမှီပြီးတော့ဖြစ်တဲ့စိတ်လည်းမကြည့်လင်းဘူးနည်းနည်းလေးလေးတယ်ထိုင်မင်းတယ်တခါလေနည်းနည်းမူးနှောက်ဖြစ်တယ်အဲ့ဒါကြောင့်အဲ့လိုနိုင်ငံကြားလာတဲ့အစာအစာတွေကိုမစားချင်ဘူးဘာလို့ဒီမကဘူးစေဝါလည်းဒီလိုပဲဘလို့အပြင်းနဲ့မတုံးချင်ဘူးစိတ်တခုတောက်လိုက်တဲ့အခါမှာခန္ဓာကိုယ်မှာဘယ်လိုဖြစ်လာသလဲဆိုတာအသေးစိတ်သိနေတယ်။ဆေးရဲ့ side effect ကိုသိရတယ်။ဒါကြောင့်တကယ်မလိုအပ်လို့ရှိရင်ဗာဆေးမမတောက်ချင်ဘူး။တဘောအတိုင်းကျန်းမာအောင်ပဲကြိုးစားချင်တော့တာနော်။ဒါတော့ဒီပြားဟောတဲ့ဒိဋ္ဌာန်ကြီးဆိုတာနောက်ဆုံးမက်ဖို့နိဗ္ဗာန်ရောက်တဲ့အချိန်အကျိုးပေးပါတယ်နော်။အဲ့ဒီမက်ဖို့နိဗ္ဗာန်မရခင်စัจ जा မှာခန္ဓာကိုယ်အတွက်လည်းအကြမ်းမှဆုံးဖြစ်အောင်နေနည်းဘူး ကိုကိုယ်တိုင်ပြည့်အောင်လမ်းညွှန်ပေးထားတာပဲစိတ်တဲ့ကျမရဲ့အကောင်းဆုံးပြောင်းလဲဘယ်လိုရင်သွားရင်ကောင်းမယ်ဆိုတာကိုကိုကိုယ်တိုင်ပြည့်အောင်လမ်းညွှန်ပေးသွားတာပဲနော်နေ့စဉ်သွားလာလှုပ်ရှားနေရင်းနဲ့ခန္ဓာကိုယ်မှာအမျိုးမျိုးပြောင်းလဲနေတာတွေကိုလိုက်ပြရမယ်စိတ်မှာအမျိုးမျိုးပြောင်းလဲနေတာကိုလိုက်ပြရမယ်အဲဒီလိုလိုက်ပြီးလို့ရှိရင်အကြောင်းအကျိုးဆက်ဆက်မှုပိုးပြီးတော့မြင်လာလိမ့်မယ်အဲဒါအကောင်းဆုံးဘယ်လိုဖြစ်မလဲဆိုတာကိုယ့်အကူသိပြီးတော့မျှတအောင်ဘယ်လန့်ချအောင်နေသွားလိမ့်မယ်နော်အဲတော့စားတော့ပြီးလို့ဘိုးစားတွေဘာလို့လဲတော့မယ်ဆိုပါစို့နော်ဘယ်နဲ့စောစောဆိုတော့အလုပ်ကိုသွားရမှာတတိပဌံတုတ်ထက်မှာရဟန်းကြီးအတွက်ဆိုတဲ့စကားအသုံးလုံးကိုသုံးထားပါလေကံဃာတိပတ္တစီကဒါရဏီသမဇာနာကာရီဟောဒီတပိတ်တူသင်္ကန်းလေးကိုယူပြီးတော့သုံးရခါမှာဒိဋ္ဌိလေးနဲ့ပြပါတဲ့ဒကာကြီးတွေဒကာမကြီးတွေဆိုတော့အင်းကြီးအဝတ်စားဝတ်တာပေါ့ကို့အင်းကြီးအဝတ်စားကိုယူပြီးတော့လဲပြီးဆိုရင်ဟောင်းကိုချွတ်တာအသက်ကိုပြန်ဝတ်တာလေဒိဋ္ဌိလေးနဲ့ပြပါဝတ်စားနဲ့ပတ်သက်ပြီးတော့လဲလူရဲ့စိတ်မှာခံစားချက်တော်တော်များဖြစ်တတ်တယ်နော်အထူးသဖြင့်အခုခေတ်မှာဝတ်စားအထူးစားနဲ့အများကြီးဝတ်ကြတာပဲတောင်းလို့ချီပြီးတဲ့ဝတ်စားတွေဝတ်ကြတယ်တန်နေတဲ့ညဝင်ပြီးတော့ဝတ်ကြတာကိုတော့ထားပါတော့မတန်နေတဲ့လူတွေကလူတွေကဂုဏ်လူကုန်မြန်လိုက်ပြီးတော့ဝင်နေကြမယ်ဆိုရင်ဘယ်တော့ဒုက္ခများမလဲနော်အဲတော့ဝတ်စားဝတ်တာနဲ့ပတ်သက်ပြီးတော့ဒီလေးနဲ့ညာလေးနဲ့လုပ်မယ်ဆိုရင်ဒီဝတ်စားဟာဒီရည်ဥတုနဲ့ကန့်ညီတယ်ကိုသွားမယ်ခီးကိုသိရမယ်ပုံကုန်နဲ့လည်းဒီဝတ်စားဟာတင့်တော်တယ်ဆိုတဲ့ညာလေးသုံးပြီးတော့ဝတ်မှာပဲနော်ဝတ်စားနဲ့ပတ်သက်ပြီးတော့လုံလုံကဲကဲကျွားစီရောဝါစီရောကြီးဖြစ်အောင်လုပ်မနေတော့ဘူးကိုယ်တော်ဝိဇ္ဇာကိုယ်သက်ရွယ်ကိုယ်ဂုံတိတ်ခါကိုယ်လုပ်တဲ့အလုပ်ကံနဲ့ကိုက်ညီအောင်တော့ရွေးလိုက်ပါအဲ့ဒီလိုညာနဲ့ပြည့်ပြီးတော့လုပ်ခြင်းအပြင်အကုန်ကြလဲအများကြီးနေသွားလိမ့်မယ်ဒီဝိဇ္ဇာနဲ့ပတ်သက်တဲ့လောဘလည်းနေသွားလိမ့်မယ်လောဘနေသွားရင်ဒေါသလည်းနေသွားမယ်နော်လောဘနောက်ကနေဒေါသကလိုက်နေတာဘူးတော်မလဲဆိုတော့အင်းဥစ္စာလည်းလဲပြီးသွားပြီအဲဒီကနေရုံးကိုသွားမယ်အင်းကနေထွက်တော်မယ်အင်းကမိသားစုကိုပြောဆိုနှုတ်ဆက်သွားမှာနော်မပြောမဆိုထွက်သွားလို့ရှိရင်မကောင်းပါဘူးအင်းကကြံခဲ့တဲ့လူကသူ့ကိုအေးမထားတယ်လို့ခံစားရမှာဘူးအထူးသဖြင့်အင်းမအဖေအမေရှိနေအဖေအမေကိုတရားပြောပြီးမှနှုတ်ဆက်ပြီးမှသွားတင်တယ်ပြောဆိုနှုတ်ဆက်တဲ့ဌာမလဲပါတိတေသံဃာနာကာရီဟောဒီလို့ဖျားဟောထားတာရှိမှန်တယ်။စကားပြောတဲ့အခါမှာဒိဋ္ဌိလေးနဲ့ဉာဏ်လေးနဲ့ရှင်ပြီးတော့ပြုပါတဲ့။အဲတော့သူ့စိတ်ကိုယ်ကိုသိပြီးတော့နေမယ်။ကိုယ်ဘာပြောမလဲ။ဘယ်လိုစဉ်းစားနဲ့ပြောမလဲ။မြင့်တန်နဲ့ပြောမလား။ဒုမုမကျင်တတ်တဲ့တခုအခန်းလေးနဲ့ဒေါသနဲ့ပြောမလား။စိတ်ကလေးကိုသိလိုက်အောင်ပါနော်။သိပြီးမှပြောမယ့်လူကိုလည်းအာရုံပြုလိုက်သေးတယ်။သူစိတ်ထဲမှာချမ်းသာတော့အောင်သဘောလည်းပေါက်တော့အောင်အေးဆေးဆေးပြောလိုက်မယ်ရိုးရိုးဒါမှလေးဆိုရင်တော့တော်တော်မယ်နော်လို့ပြောပြီးသွားလိုက်တာပေါ့တခုခုမှားထားเสียရှိရင်လည်းဒီကိစ္စကိုပြောင်းလို့ထားလိုက်ပါဒီအချိန်ပြန်လာခဲ့မယ်အဲ့လိုမှားသွားတာနော်အဲ့ဒီမှားတဲ့စကားလေးကိုပြောနေတော့မှလည်းပြောတဲ့လူကလည်းအာရုံစားရပြီးတော့ပြောသွားမှဒါမှတကယ့် context ဆိုတာဖြစ်နေတယ်စေတခုကိုမှားသွားတယ်လို့မဟုတ်ဘူးလူပြောက်ကိုမှားတာသူ့အပေါ်မှာ sensitive ဖြစ်ဖို့အများကြီးလိုတာအဲဒီလိုမေတ္တာကရုဏာလေးနဲ့သေးသေးချာချာအယုံစိုက်ပြီးတော့ပြောဆိုပြီးမှရုန်းကိုသွားရမယ်နော်သွားတဲ့အခါမှာခြေလှမ်းပြီးတော့သွားတော့မှာအဲတော့ဒီသွားစဉ်မှာသံဃာနာကာရီဟောဒီဒီလေးနဲ့ညာလေးနဲ့သိပြီးတော့သွားပါခြေလှမ်းတိုင်းခြေလှမ်းတိုင်းကိုတိတံတလောက်ပြီးပြီးတော့သွားပါခြေတလှမ်းတစ်ချက်လောက်ပြီးတယ်ဆိုရင်ကိုပဲအင်တန်ကျိုးများပါလေဒါကမလုတ်ကြည့်သေးပဲနဲ့မလုတ်ကြည့်သေးပဲနဲ့တော့မသိသေးဘူးနော်လုတ်ကြည့်လာတဲ့အခါကျမှတကယ်ကိုအကျိုးများတာကိုသိလာလိမ့်မယ်တာမန်ချင်းနေမှလူရတခုကိုစိတ်ညစ်စရာစိတ်ပူစရာသဘောမကျစရာစိတ်ပင်ပန်းစရာတွေးနေတတ်တယ်အရေးကြီးသည်ဖြစ်စေမကြီးသည်ဖြစ်စေတွေးနေတာပဲအရင်ကတည်ပြီးတော့သွားခြင်းအပြင်အဲ့ဒီအတွေးတွေကနည်းနည်းတော့ညော့သွားတယ်အတွေးနည်းနည်းညော့သွားရင်စိတ်ကနည်းနည်းကြည်လာတယ်စိတ်နည်းနည်းအေးချမ်းလာတယ် စိတ်မှပင်မမှုနည်းနည်းညော့သွားတယ်။ကုသကစိတ်ပင်မစရာအင်မတန်များတဲ့ဖြစ်တယ်။စိတ်ပင်မစရာတွေကအမြဲတမ်းပြည့်နေကြုံနေရတာမလို့စိတ်ကအေးတယ်လို့မရှိတော့ဘူး။ပိတ်ကြည့်တယ်လို့မရှိဘူး။စိတ်ကနည်းနည်းတော့နောက်နေတယ်။စိတ်ထဲမှာ irritation နည်းနည်းတော့ရှိနေတယ်နော်။frustration လို့ခေါ်ခြင်းလည်းရပါတယ်နော်စိတ်ထဲမှာမကျဉ်းနှံ့ဘလို့မကြမှုဆိုတာနည်းနည်းတော့ရှိနေတယ်စိတ်ကမကြည်တာအလိုမကြတာသဘောမကြတာစိတ်နောက်တာဒေါသဖြစ်တာစိတ်တူတာဘာဖြစ်ဖြစ်ဒါအတူတူပဲနော်စိတ်တက်ကြတာလည်းအပါဝင်ပေါ့ဒါလေးကနည်းနည်းလေးရှိရင်အဲ့လိုစိတ်ထဲမှာမကျဉ်းနှံ့တာနည်းနည်းလေးအခံတတ်ကရှိလို့ရှိရင်စိတ်ကလေးကနည်းနည်းလေးညစ်နေတယ်ညစ်နေတယ်ဆိုတာမနော်မတန့်ရှင်းဆိုတာတိတ်တယ်လည်းပါပါတယ်မကြည့်တဲ့အခံလေးရှိနေလို့ရှိရင်ဘာဖြစ်တတ်လဲဆိုတော့တစ်ခုခုသဘောမကျတာတွေ့လို့ရှိရင်ချက်ချင်းသူကပောက်ကွက်တတ်တယ်စိတ်ကပိုးပြီးတော့တူတတ်တယ်ဖြစ်တဲ့ကိစ္စကတိတ်အရေးမကြီးပါနဲ့ငါကိုယ်ကိုယ်အခံကနည်းနည်းလေးနောက်နေတယ်နည်းနည်းလေးမကြည့်ဘူးဒါကြောင့်စိတ်ကပိုးပြီးတော့တူတယ်အခုပြောသလိုသွားတော့မှတတိလေးနဲ့တီးတီးပြီးတော့ခြေလမ်းလေးလှမ်းတော့လို့ရှိရင်တီးနေတဲ့အတွက်ကြောင့်စိတ်ကနည်းနည်းလေးကြီးသွားတယ်ရုပ်စာဆုံးပြောရမယ်ဆိုရင်တော့တီးနေတဲ့အချိန်မှာစိတ်ညစ်စရာကိုမတွေးဖြစ်ဘူးစိတ်ရဲ့သဘောကအရှင်ရနေအဲ့ဒီအရှင်ရတဲ့အတိုင်းဖြစ်တတ်တယ်နော်စိတ်မကြည်တဲ့လူဟာစိတ်စိတ်တူတက်တဲ့လူဟာအကားနေဘာအကြောင်းမှမရှိတဲ့စိတ်ကလေးကနည်းနည်းတော့တူနေတယ်။သူ့စိတ်ကအမြဲတမ်းမောင်းတင်ထားတဲ့သဘောမျိုးဖြစ်နေတယ်။ထိတ်ခဏမဖြစ်လိုက်နဲ့ဝုန်းကနေသူကတစ်ခုခုပောက်ခွဲလိုက်တယ်။ဒေါသနဲ့ပြောလိုက်တယ်နော်။တချို့ကအဲ့ဒီစိတ်ကမကြည်တဲ့အတွက်ကြောင့်ပဲမျက်နှာကလည်းအမြဲတမ်းခက်တင်တင်ခက်တီတီကြီးလောက်ထားတတ်တယ်။မတူနဲ့ပြည့်ပြည့်သူကမောင်းတင်ထားတယ်။တီတီတင်းတင်းကြီးဖြစ်နေတယ်။အဲ့တော့သူစိတ်ထဲမှာတန်ချင်ကြီးကဖြစ်နေတယ်နော်စိတ်ကလည်းပဲဒီနည်းအဖြစ်ဆိုရရင်ပฏิပက္ခဖြစ်ဖို့ရအစင်းနဲ့ပြင်ထားတယ်ငါလာမထိနဲ့ငါလိုမကြတာတစ်ခုခုနဲ့တွေ့လိုက်တယ်နဲ့ငါတော့ချက်ချင်းပေါက်ခွဲမှာဆိုတော့အစင်းသွင်းကြီးမောင်းတင်ပြီးတော့တင်ထားတယ်နော်အဲ့တော့လောကကဘာမှဆိုတာအစင်းမပြင်းမှုဆိုတာအမြဲတမ်းရှိနေတာပဲသူလည်းကိုယ်လိုကြအမြဲတမ်းမလုံနိုင်ဘူးကိုယ်လည်းပဲသူ့လိုကြကိုအမြဲတမ်းလုံပင်းနိုင်ပါဘူးကိုယ်အထက်ကလူဖြစ်ဖြစ်ကိုယ့်အောက်ကလူဖြစ်ဖြစ်သူကသူတော့တင့်တော်လုံတော်လို့သွားနေကြတာပါပဲဒီလိုအမြဲတမ်းလူတွေ့နေရတဲ့အသေးမွှားကိစ္စတွေအစီအစဉ်ပြင်းနေကြတဲ့မှာနေရတဲ့ခါမှာအသေးမွှားအမွှားလေးတွေကအစစိတ်ထဲမှာမကျဉ်းမှုတွေတော့ဖြစ်နေနေဆိုရင်ဘယ်လောက်ပင်မမ်းလဲစဉ်းစားကြရင်အံကောင်းတယ်နော်ဒါကြောင့်လုပ်ပုံရကိစ္စတွေကိုတတိလေးနဲ့တီးတီးပြီးတော့နေလို့ရှိရင်အဲ့ဒီပြီးနေတဲ့အတွက်ကြောင့်စိတ်ကပစ္စုပန်မှာရှိနေတယ်ပစ္စုပန်မှာရှိနေတဲ့အတွက်ကြောင့်အတိတ်အကြောင်းကိုအများကြီးမသိဖြစ်ဘူးအနာဂတ်အကြောင်းကိုအများကြီးမသိဖြစ်ဘူးကိုတီးလိုက်တဲ့အတွေ့ဟာတကယ်တီးမှဖြစ်မယ်အရေးကြီးတဲ့အတွေ့ဆိုရင်ဆက်တွေ့မယ်ကိုတီးနေတဲ့အတွေ့ကတကယ်အရေးကြီးတာမဟုတ်ဘဲနဲ့ဘာမှလည်းလုံးလုံးမရတော့တဲ့ကိစ္စဆိုရင်တဝင်းနေမပြီးတော့ဘူးတဝဲလည်းလည်းနဲ့တွေးမနေတော့ဘူးဒီတော်တော်များဖြစ်ပြသားကိစ္စဘာမှပြန်လို့လို့မရတာဘူးပဲတုံနေနေနဲ့ထက်ခါထက်ခါပြေးပြီးတော့စိတ်တိုင်းရတွေကုံသွားတတ်တယ်ဒီလိုတတိမဲ့နေခြင်းအဖြစ်စိတ်တိုင်းအင်အားကုံဆုံးမှုပြုံးသိမ်းဝေ့စ်ဖြစ်မှုဟာနည်းသွားတယ်အဲ့ဒါအင်တန်အရေးကြီးတဲ့ချက်ပဲအခုခေတ်ကလူတွေအလုပ်အင်တာများတဲ့ခင်တော့အလုပ်အင်တာများတဲ့ခင်မှာစိတ်ရဲ့အင်အား energy ခန္ဓာကိုယ်ရဲ့အင်အား energy ထိန်းသိမ်းမှုအင်တာရေးကြီးလာပြီမလိုအပ်တဲ့နေရာမှာစိတ်တက်အင်အားခန္ဓာကိုယ်များမပြုံးသီးဘူးအင်တာရေးကြီးလာပြီအခုဒီကကြီးကိုစွန့်ရင်ဌာနမှာအလုပ်လုပ်နေတယ်နော် energy conservation ကိုပို့ပြီးတော့စဉ်းစားမိမှာပါအဲ့ဒီ energy ကို efficient ဖြစ်အောင်ဘယ်လိုသုံးရမလဲဆိုတာအများကြီးစဉ်းစားစရာဖြစ်မှာပဲနော်ကိုယ်မှာရှိတဲ့အင်အားကိုဟိုမလိုအပ်ပဲနဲ့ ကုံမသွားအောင်တကယ်လူတဲ့နေရာမှာလူတော့ကလေးသုံးဖြစ်သွားအောင်ဘယ်လိုလုပ်ရမလဲဆိုတာကိုသိချစဉ်းစားမှဖြစ်မယ်ဥပမာစက်တစ်ခုကမလိုအပ်ပဲနဲ့ဥပမာဟို fiction တွေညာနေပြီဘယ်နဲ့နေမလဲ fiction များလို့ရှိရင် energy loss ကိုဖြစ်မယ်နော်အဲ့တော့ fiction ညာရင်နောက်တစ်ခုဘာဖြစ်မလဲenergy က heat တဲ့ကိုပြောင်းသွားတာကနော်ဒီလိုပုတ်တက်မှုများလို့ရှိရင်ပူလာတတ်တယ်ဒါကြောင့် heat များလာမယ်နော် heat များလာရင် engine ပဲလို့ဖြစ်မလဲ engine ပူလာမယ်နောက်တစ်ခုဥပမာအနေနဲ့ပြောရမယ်ဆိုရင်ဒီလက်စစ်ပစ္စည်းတွေတုံးနေကြတာမှာနော်ဒီနေရာအနေနဲ့လက်စစ်တအားကလာနေတယ်ဒီကြားထဲမှာတခြားတနေရာမှာကျိုးတွေကပူးနေတယ်ဆိုရင်ဘယ်နဲ့နေမလဲအဲ့ဒီပူးတဲ့နေရာမှာအပူဓာတ်တွေအများကြီးဖြစ်လာမယ်အရေးတောင်ပျော်ကျသွားနိုင်တယ်တကယ်ရဲ့အရေးမပျော်ကျတော့မှဒီနေရာမှာ power loss အများကြီးရှိနေတယ်ဓာတ်အားတွေအများကြီးဒီနေရာမှာကုန်ခန်းသွားနေတယ်အဲ့ဒီလို power loss များတဲ့အတွက်ကြောင့် power လိုချင်တဲ့စီကိုမရောက်တော့ဘူးအဲ့လိုဖြစ်သွားမှာနော်အဲ့တော့ကိုယ်ခန္ဓာကိုယ်ကလည်းဒီလိုသဘောလေးနဲ့ဒီလိုချင်ရစဉ်းစားပါသဘောပေါက်အောင်ကြိုးစားပါတနည်းလုံးဘာမှမဖြစ်တော့တဲ့ကိစ္စလေးတွေနဲ့စိတ်တူနေရမယ်ဆိုရင်ကိုယ်မှရှိတဲ့ခန္ဓာကိုယ်အင်အားတွေစိတ်ဓာတ်အင်အားတွေဟာအလကားနေကုန်သွားပြီတကယ်အရေးကြီးတဲ့တကယ်အသုံးကျတဲ့နေရာမျိုးမှာသုံးဖို့အတွက်အင်အားကမကျန်တော့ဘူးနော်တနည်းလုံး irritation တွေများပြီးတော့သိမ်းမွေ့တဲ့ဒေါမနသတွေဘလောက်များနေတယ်လဲအဲ့လိုဒီကုလုံးမှဖြစ်နေတဲ့သင်ကြမှုတွေစိတ်ထဲမှာဖြစ်နေတဲ့သင်ကြမှုတွေအလိုမကျမှုတွေစိတ်ငြင်းငြင်းမှုစိတ်နှောင့်မှုဒါတွေများလေလေ energy waste ကများလေလေပဲပြီးတော့ energy waste တွေမကဘူးခုနလိုပူလာတယ်စိတ်တူလာရင်ခန္ဓာကိုယ်ကပူလာတာတတိထားမိရင်သိတယ်နော်သိထားမိလားအင်တန်ပူတယ်နော်စိတ်ကလည်းပူလာတာပဲကိုယ်စိတ်ကိုပြန်ကြည့်ရင်လည်းကြည်မမှုအေးချမ်းမှုမရှိဘူးစိတ်နှောက်လာတယ်အဲဒီအားလုံးဟာအင်းအားပြုံးပြင်းမှုဖြစ်နေမှာပါဒီခန္ဓာကိုယ်နဲ့ဒီစိတ်ကိုဝဲတဲပူပြီးတော့များသွားစေတယ်ခန္ဓာကိုယ်ပျက်စီးမှုစိတ်ပျက်စီးမှုပူပြီးတော့များလာတယ်ဆိုတော့ပြန်မလို့ရင်ခန္ဓာကိုယ်မှလည်းထိခိုက်တယ်စိတ်မှလည်းထိခိုက်တယ်မလို့အပ်ပဲနဲ့အဲ့လိုပြန်မနေတာတွေကိုမဖြစ်အောင်တတိလေးနဲ့ကြည့်ပြီးတော့ပြီးတော့နေတတ်ဖို့လိုတယ်။ဒီကကိုယ်ခန္ဓာကိုသိချစ်တယ်နော်။အသက်ရှိရှိနေခြင်းတယ်နော်။ဒီလိုသာနေစဉ်နဲ့မြတ်ဒေါမနတအသေးငွားလေးပဲဖြစ်ဖြစ်နော်။ဒီနေ့ကိုအကျင့်ပေါင်းများစွာဖြစ်နေမယ်ဆိုရင်ဒီဒေါမနတကြောင့်ဖြစ်ပေါ်လာတဲ့ကြမ်းတမ်းတဲ့ပူလောင်တဲ့စိတ်တစားလေးတွေကြောင့်ခန္ဓာကိုယ်ပျက်စီးမှုလုံးဟာများလာတယ်။အဲ့ဒါမကြောက်ဘူးလားကြောက်စရာမကောင်းဘူးလားဒါရင်မကောက်သေးဘူးနော်စိတ်ရဆုပ်ရှားမှု agitation ကြောင့်စိတ်မှာပင်ပန်းမှုတွေများလာတယ်စိတ်ပိုက်အင်အားတွေကကုန်းကုန်းသွားတယ်အေးအေးဆူဆူနဲ့နဲ့နဲ့စဉ်းစားမယ်ကိစ္စကြတော့အင်အားမရှိတော့ဘူးတရားထုတ်ဖို့ဆိုတာအင်အားအများကြီးလိုတယ်နော်စိတ်ကိုကြည်လင်အောင်အေးချမ်းအောင်ထားနိုင်မှခန္ဓာကိုယ်မှာလည်းအင်အားပြည့်နေပြီစိတ်ဓာတ်ထင်မှလည်းပဲအင်အားတွေတော်လေးမြင့်နေမှတကယ်နည်းနည်းနည်းနည်းအယုံဆိုင်ပြီးတော့ကြည့်လို့ရတာဘူးအဲ့ဒီလိုအင်အားမရှိတော့ဘူးဆိုရင်တရားထိုင်နေဆိုတော့လည်းအိမ်ငိုက်နေပြီမလုံနိုင်တော့ဘူးနော်လောဘဒေါသအာကြီးကြီးနဲ့တွန်းပြနေမှလူကရိရှာမှုရှိနေတာနော်လောဘတွန်းဟာရော့သွားတာနဲ့တပြင်းနဲ့ခန္ဓာကိုယ်ကခလုတ်ကိုပိတ်လိုက်ခြင်းပြီswitch off လုပ်လိုက်ခြင်းပြီအဲ့ဒီလိုဖြစ်လာတာနော်အဲ့လိုတဏှာလုံးအင်အားပြုံးတိမှုတွေဘယ်လောက်များသလဲဆိုတာကိုဉာဏ်ကြီးကြီးနဲ့ကြည့်ပါဒီအင်အားတွေကိုအကုန်ကျနေအောင်ခြေထားဖို့အလုံးအလုံးရေးကြည့်ပါလေဒီခန္ဓာကိုယ်အင်အားဆိုတာလက်ဆံပေးပြီးတော့ဝယ်ခြင်းတိုင်းဝယ်လို့မရဘူးနေကြရင်ဒီလိုပူလောင်မှုတွေကများပြီးတော့ခန္ဓာကိုယ်ရောစိတ်ရောလုံးလုံးပုံကျသွားတဲ့အခါမှာပြန်ပြီးတော့ထူထောင်ဖြစ်လာဖို့ခြေလောက်မလွယ်လောက်ဘူးနော် ဒကမကြီးတယောက်ကြောင်းပြောပြခြင်းပါလေ။ကြောင်းနေတော့ပါပဲ။ဒါမှဘာသာရချင်းတော့မတူဘူး။သူကကုမ္ပဏီတစ်ခုမှအလုပ်လုပ်တယ်။လာတော့တော်လေးကောင်းပါလေ။မမပြေအဆင့်သားနဲ့ဆိုရင်ဒေါ်လာ450 500လောက်ရတယ်။စိတ်ကလည်းအင်မတန်တူတယ်။အလုပ်ကလည်းအင်မတန်ပရက်ရှာများတယ်။များတော့လင်းငါးနှစ်လောက်အလုပ်လုပ်လာတော့နောက်ပိုင်းမှာအခုတော့သူဘယ်လိုဟာတက်တက်ရတယ်တဲ့။မျိုးလုံးထဲကချက်သားတချို့ပျက်စီးသွားတယ်နဲ့ပြီးပါလေ။အလုပ်ပင်ပင်ပန်းပန်းလုပ်ပြီးတော့စိတ်တုံ့မှုကအင်မတန်များနေတာကိုစိုးရိမ်မှုတွေအင်မတန်များတယ်။အလုပ်ကလည်းမနက်6နာရီခွဲလောက်ကစာရပြီးတော့ညနေကျရင်လည်းညသောအချိန်6နာရီလောက်မှပြီးတယ်။တခါတလေဆိုရင်9နာရီ10နာရီစာရချောင်းလို့ကမပြီးသေးဘူးတဲ့။အဲ့တော့သူ့နှလုံးကမခံနိုင်တော့ဘူး။အခုဆိုရင်နှလုံးခုန်မမှန်လို့မောလာတယ်တဲ့။နှလုံးက blood supply ပေးနေရတာနော်။နှလုံးကတကူလုံးကိုသွေးတွေပို့ပေးနေရတာ။အဆုတ်ကလည်းပဲနှလုံးကပဲသွေးတွေပို့ပေးနေရတယ်။နှလုံးကိုလည်းပဲနှလုံးကပြန်ပြီးတော့သွေးတွေပေးနေရတယ်ဗျာပဲ။နော်။အဲ့တော့အဲ့လိုပို့ပေးနေရတဲ့သွေးကမှန်မှန်မလာတဲ့အတွက်ကြောင့်လူကအားမရှိဘူးမောနေတယ်အလုပ်ရဆက်လုပ်လို့မရတော့ဘူးဒီလောက်ကထမှန်ဖြစ်တော့မယ်အင်တန်လာစားကောင်းလို့ဒီလောက်ကိုမရရအောင်ကြိုးစားခဲ့တာနော်ရပြီးမှဒီလောက်ကိုဆက်လုပ်လို့မဖြစ်တော့ဘူးတဲ့ဆက်လုပ်ရင်တော့သူတိတ်ကြကြခံတော့မထင်တော့ဘူးအခု operation လုပ်ရမလားလို့စဉ်းစားကြည့်လိုက်တယ် operation လုပ်ရင် US ဒေါ်လာ6,000လောက်ကုန်မယ်တဲ့မတက်နိုင်ဘူးတဲ့အဲ့ဒါ9နှစ်စာလောက်ပိုက်ဆံစုထားတာကုန်သွားတော့မှာနော်ကုန်သွားတော့မှာတဲ့အဲ့တော့အင်အားကိုခြေတာဖို့အင်မတန်ရေးကြည့်ပါလေခန္ဓာကိုယ်အင်အားရောစိတ်အင်အားရောအဲ့ဒါကိုခြေတာတတ်ဖို့အလုံးမဲ့ရေးကြည့်ပါလေအဲ့ဒါကိုသူမလုပ်တတ်ခဲ့ဘူးအဲ့ဒီစိတ်ပင်ပန်းမှုကြီးစိတ်တူမှုကြီးနဲ့နေရောညရောသူနေခဲ့တာသူလည်းပြောတယ်စိတ်ကဘယ်တော့မှ relax လုပ်လို့မရဘူးသူစိတ်ကသူရှော့ထားလို့ဘယ်တော့မှမရဘူးစိတ်ကငြင်းလာလို့တင်းနေတယ်စိတ်ကအိပ်နေတဲ့အချိန်မှတော့မှ relax မဖြစ်ဘူးလေတော့ကကရှိနေသေးတာနော်ဒီလိုကြီးနေသွားတာလူဖြစ်ရကျမနှက်ပါဘူးနော်အသိပင်မရှိပါဘူးအဲ့တော့မဖြစ်သေးတဲ့သူတွေကမဖြစ်အောင်ကြိုးတင်ကာကွယ်ဖို့တတိထားကြဖို့အင်မတန်ရေးကြည့်ပါလေ။အခုပြောနေတယ်လို့ဘုရားဟောတဲ့အတိုင်းကိုယ့်ရဲ့ဘဝထဲမှာသွားရင်းလာရင်စားရင်တောက်ရင်နေရင်ထိုင်ရင်လုံရင်ကန်ရင်တတိကိုများများထားတဲ့အလေးချင်းကိုလွတ်ပါ။အဲ့လိုလုပ်မယ်ဆိုရင်ဒေါမနကစိတ်တုံ့မှုစိတ်ငြိမ်မှုကကျော့သွားလိမ့်မယ်။စိတ်ကလေးကပိုးပြီးတော့ကြည်လာလိမ့်မယ်။ဒါတကယ်လို့နေတဲ့အကြောင်းနေတဲ့မိတ်ဆွေတွေသူတို့ကိုယ်တိုင်ပြန်ပြောပြတယ်။အရင်ကလောက်သူတို့စိတ်မတူတော့ဘူးတဲ့။အရင်ကလောက်လည်းစိတ်မတင်မှန်းတော့ဘူးတဲ့။စိတ်ပူပြီးတော့ကြီးလာတယ်။လုပ်တစ်ခုကိုလုပ်เสียရှိတဲ့ကာလုပ်လိုက်ပြီးတော့လုပ်ပြီးတာနဲ့ပြန်ပြန်နဲ့ဖြတ်ထားလို့ရတယ်တဲ့။ဒီကိစ္စကိုခေါင်းထဲမှာထည့်မထားတော့ဘူး။နောက်တစ်ခုကလည်းလုပ်เสียရှိနေတာပေါ့။အဲတော့နောက်တစ်ခုလုပ်เสียရှိတဲ့အခါမှာပြီးခဲ့တာတစ်ခုကိုဖယ်ထားလို့ရရင်အဲ့တော့နောက်တစ်ခုကိုအာယုံအပြည့်ဆိုင်လို့ရတယ်အကောင်းဆုံးဖြစ်အောင်လုပ်လို့ရတယ်ဒီကိစ္စတစ်ခုနဲ့ပြောလို့ပြီးသွားပြီဒီနေရာမှာဒီကိစ္စကိုဖြတ်ခဲ့ပြီပြောလို့မှလည်းတတိနဲ့ပြောတယ်ကောင်းမမုံမုံပြောတယ်ပြီးသွားပြီနောက်တနေရာရောက်တဲ့အခါအဲ့ဒီအရင်ကိစ္စအကောင်းထက်မှမရှိတော့အဲ့တော့သူ့ရဲ့စိတ်ဓာတ်အင်အားကနောက်အလုပ်တစ်ခုကိုအပြည့်အဝပြင်းနေတယ်အဲ့ဒီနောက်အလုပ်တစ်ခုလုပ်တဲ့အခါမှာပြောရတဲ့အခါမှာလည်းပဲအဒီလေးနဲ့စိတ်ကြည်ကြီးအေးချမ်းချမ်းလေးနဲ့ဆက်ပြီးတော့ပြောသွားလို့ရတယ်နော်အဲ့တော့ energy ကအတိတ်ကိုခွဲပြီးတော့ပေးမနေရတော့ဘူးပြီးခဲ့တဲ့ကိစ္စကိုပြန်တွေးမနေရတဲ့ကြောင့်ဘလို့နှစ်ခုလုံးမနေရတော့ဘူးတစ်ချိန်မှာတစ်ခုကိုပဲတတိချာအာရုံစိုက်ပြီးတော့လုံးလို့ရသွားတယ်ဆိုတော့အလုပ်တစ်ခုကိုတေချာအာရုံစိုက်ပြီးလုံးလို့ရလို့ရှိရင်စိတ်တင်မှမှုအင်တန်တက်တာလေဒီလိုတစ်ခုကိုလုံးနေရင်ကနေဟိုအဆင်မပြေတာတစ်ခုကိုခေါင်းနဲ့ထည့်စဉ်းစားနေလို့ရှိရင်ကျန်ရအများကြီးပိုးကုန်သွားတယ်တော့ပြီးခဲ့တဲ့ကိစ္စကိုဒီနေရာတော့ခွဲမပြရတဲ့အတွက်ကြောင့်ပြစ်စုံပါလုံးကပိုးကောင်းတယ်ပိုးပြီးတော့ထျောက်တယ် ပြောရေးဆိုရင်မှလည်းတိတိကျကျရှင်းရှင်းလင်းလင်းအသေးပဲပေါ်လွင်အောင်ပြောလို့ရသွားတယ်ဆွေးနွေးညှိနှိုင်းရမယ်ဆိုရင်လည်းစိတ်အေးအေးလေးနဲ့ဆွေးနွေးညှိနှိုင်းရတဲ့အတွက်ကြောင့်ပိုပြီးတော့ပြည်လဲမှုရတယ်စိတ်ကပင်ပန်းနေမယ်စိတ်တူနေမယ်ဆိုရင်စကားမှားတော့မယ်စကားမှားတော့ရင်ဒီကိစ္စတွေကမပြေမလည်ဖြစ်သွားလိမ့်မယ်နော်အဲ့တော့တတိယနေတဲ့အတွက်ကြောင့်အတ္တဆွေမာနဆွေဒေါသနှဲသွားတယ်နော်အတ္တမာနဒေါသနှဲတဲ့အတွက်ကြောင့်ပြီးခံနိုင်တယ်ပြီးခံနိုင်တဲ့အတွက်ကြောင့်အမှားနှဲသွားတယ်ပြီးမခံနိုင်ရင်အမှားများတာဘူးနော်အမှားတစ်ခုခုမှားပြီဆိုရင်ဘယ်နဲ့နေမလဲဒီကိစ္စတုံနေနေစဉ်းစားရပြီဘုံမပင်မမှုလားပြီးပြီးလည်းပြောပြီးသွားရင်ကျင်းနဲ့အေဂျင်သွားပြီးဒီကိစ္စကိုမေ့ထားလို့ရတယ်မပြင်းမလဲဖြစ်သွားပြီဆိုရင်ဒီကိစ္စကိုမေ့ထားလို့မရတော့ဘူးကောင်းတယ်မှာထည့်ထားရတော့မယ်တည်ထားရတော့မယ်အဲ့တော့ဘလောက် efficiency နဲ့သွားလဲဆိုတော့စဉ်းစားကြည့်ဖို့ရနော်ဒီလောက်တစ်ခုကိုဒီ7မိနစ်မှာပြောလို့ပြီးသွားရင်ဒါပြီးပြီနော်မပြေလည်ဘူးဆိုရင်ဒါ10နာရီလည်းမပြေလည်ဘူး10နာရီလည်းမပြေလည်ဘူးအဲ့တော့ဘယ်ဟာပိုကောင်းတယ်လဲဒီနေရာမှာဒီကိစ္စကိုအေးအေးဆေးဆေးလေးပြောပြီးကြည်လည်သွားတာအကောင်းဆုံးပဲ။ Die efficiency ဖြစ်ဆုံးပဲ။ဒါတွေကတည်ရနေလို့ရှိရင်ကိုယ့်ဘဝတစ်ခုလုံးလုပ်ပညာကိစ္စအားလုံးဟာပို့ပြီးတော့အရေးသေးကောင်းလာတယ်။ပို့ပြီးတော့အင်အားဆက်ထိုးရတာလည်းပဲတက်တာလာတယ်။ဒါကြောင့်တည်ရနေတဲ့တက္ကသိုလ်မှာမိတ်ဆွေတွေပြောလာကြတယ်။အခုအင်ကတည်းကအလုပ်ပို့လုပ်နေမှာလေတဲ့။ဒါပေမဲ့အင်္ဂါလောက်မပြင်းမတော့ဘူးဒါလောက်ကြံပြောနေတာမဟုတ်ဘူးနော်အဲ့ဒါလိုပြီးတဲ့မိတ်ဆွေတွေရှိတယ်ပြေးပြေးလိုက်လို့ရတယ်သွားပြောပါအဲ့ဒီလူနဲ့စကားပြောကြည့်ပါ तू တရားထုတ်တာနည်းနည်းရှိပြီလေတရားထုတ်ပြီးတဲ့နောက်မှာသူ့ဘဝဘယ်လိုပြောင်းလဲလာတယ်လဲဆိုတာမေးကြည့်ပါအဲ့ဒီလူเจ้าကိုပဲဥပမာနဲ့ထားပြီးနည်းနည်းပြောချင်ပါတယ်သူ့ကိုလွန်ခဲ့တဲ့9နှစ်လောက်ကစပြီးတော့တွေ့ခဲ့ရတာအဲ့ဒီတုန်းကသူကအရက်လက်တောက်တယ်တခါတည်းဝိစီဝတော်မှလုတ်တက်တယ်ဆေးလိပ်ကလည်းအလွန်တောက်တယ်ဒီနေ့ကဆေးလိပ်အလိပ်30လောက်တောက်တယ်သူလက်ထက်မှာအများအားလိုပဲစိတ်ကြက်ဘူးကင်ထားလိမ့်ရှိတယ်အဲ့ဒီတုန်းကသူ့အလုတ်ကင်ကလည်းတိတ်အဆင်မပြေဘူးမိသားစုနဲ့ဆက်ဆံရေးကလည်းတိတ်အဆင်မပြေဘူးသူကသူလည်းပဲတိတ်လို့မကြဘူးသူလုံးနေတဲ့ကိစ္စတွေကလည်းအလွဲတွေအမှားတွေအများကြီးအလွဲအမှားရှိနေတဲ့ဒီမှာဘယ်လိုတွေးမလဲကိုယ်ပုံဝင်ချင်မှာတိတိမြလူတွေဟာသူတို့ကငါ့အကြောင်းမကောင်းသိနေမှာပဲငါ့ကိုသူတို့မကြည်မနှက်ဖြစ်နေမှာပဲလို့အဲ့ဒီလိုစိတ်ကတွေးပြီးတော့နေမှာအဲ့စိတ်ကအခံဖြစ်နေမှာနော်အဲ့တော့အင်းကမိသားစုပဲဆိုတော့သူကအရက်တောက်ပြီးပြန်လာရင်ဘာပြောပြောအင်းကဇနီးကတော့မပြိုက်ဘူးတောက်လာပြန်ပြီပြောလို့မရလို့လည်းမပြောချင်နေမယ်တိတ်တော့မကြည့်ဘူးမျက်နှာတုံ့နှုံမုံမုံနဲ့နေပြီအဲ့လိုတစ်ဖက်ကလည်းအပြည့်မြင်တဲ့စိတ်မျိုးရှိနေပြီနော်အဲ့တော့ယောက်ျားမှလည်းပဲငါ့ကိုတော့ကြည်ကြနေများပြီဆိုပြီးတော့သူကလည်းမောင်းတင်ထားပြီနော်တိတ်နေဆိုတာနဲ့ရံဖြစ်ပြီတယောက်တစ်ခွန်းတယောက်တစ်ခွန်းနဲ့ရံဖြစ်ကြပြီအဲ့တော့အိမ်မှာတာယာမှုဆိုပြမှုအေးချမ်းမှုဆိုတာမရှိဘူးဒါပေမဲ့ဒီတကာကြီးကသင်ကိုညာတော်တော်ရှိတယ်သူပါနော်အဲ့တော့ तू ကစူးစမ်းပြီးတော့တရားထုတ်လာတဲ့ခါမှာနောက်ပိုင်းမှာ तू အကြောင်းနဲ့အချင်းချုံးမှုပြောမယ်ဆိုရင်နော်ဝိဉ္စဝါဆိုတာပြောမယ်နဲ့လုံးဝမလုပ်တော့ဘူးဒီကတော့ပြတ်တာနည်းနည်းလေးနောက်ကျတယ်တရားထုတ်ပြီးတနှစ်လောက်ကြာမှလာပဲအရက်ပြတ်သွားတယ်အခုတော့ဆေးလိပ်တောင်လုံးဝမတောက်တော့ဘူးဆေးလိပ်ကပြတ်သွားပြီမိသားစုနဲ့ပြောတဲ့ခါမှလည်းသူကသူ့စိတ်ကအေးချမ်းမှုကရှိနေတော့သူ့မိမကရန်လို့ရင်တောင်းမှသူကဘယ်လိုပြောလဲဆိုတော့မင်းစိတ်အေးသွားမှဒီကိစ္စဆွေးနွေးမယ်ရန်ပြန်မလို့ဘူးတခါလေထမင်းစားတဲ့ခါမှမျက်နှာချင်းကဆုံးမိပြီအဲ့ဒီခါကျမှရန်ဖြစ်လို့ကောင်းပြီရန်ဖြစ်ဖို့ရအဲ့ဒီအချိန်မှ အချိန်ကရနေပြီ။အဲ့ဒီခါမှယောက်ျားဖြစ်တဲ့သူကအေးအေးဆေးဆေးစပါ။ပြီးမှပြောကြတာပေါ့။သူကအေးအေးဆေးဆေးထင်းကိုဆက်စားတယ်။ပြီးမှအေးဆေးသွားမှအဲ့ဒီကိစ္စကိုငါကဘယ်လိုစီစဉ်ထားတာ။ငါစိတ်ကူးကဘယ်လိုမင်းစိတ်ကူးကဘယ်လိုရှိတယ်လဲ။အဲ့လိုတေးချာပြောပြတော့တေးချာမေးပြီးတော့ဆွေးနွေးတယ်နော်။တေးချာညှိတယ်အဲ့လိုအေးစီပြောပြီးတော့ဆွေးနေတယ်အေးစီနေတယ်အေးစီနားထောင်နေဆိုတော့ပြည်내မှုပို့ပြီးတော့ရသွားတယ်အဲ့တော့ဒီလိုတတိနေနေတော့ခြင်းအဖြစ်ဘဝတစ်ခုလုံးကပို့ပြီးတော့အေးချမ်းမှုရှိလာတယ်ကြည်လင်မှုရှိလာတယ်ချမ်းသာလာတယ်ကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုကနည်းသွားတယ်တဲ့အဲ့ဒီလိုဟာတရားထုတ်တဲ့အခါမှာဘယ်လိုနေမလဲအိမ်မှာမိသားစုနဲ့အဆင်ပြေနေတော့ဟမ်တရားထွက်လဲပို့ပြီးတော့စိတ်ကဖြောင့်နေစိတ်ကြီးကြီးလင်းလင်းအေးချမ်းရနေတယ်စိတ်ဖြောင့်နေပဲသူတရားထုတ်သွားတယ်အဲ့တော့တရားထုတ်လိုက်လို့အဆက်ဆက်တရားပို့ပြီးတော့ရှင်းလာတယ်အဆင်ပြေလာတယ်ပြဿနာငဲသွားတယ်ပြဿနာတွေငဲသွားလို့အဆင်ပြေသွားလို့တရားထွက်ရတယ်မှာပို့ပြီးတော့စိတ်ကဖြောင့်သွားတယ်အဲ့တော့တရားထုတ်လို့ပိုကောင်းသွားပြီသူကြာလေတုတ်တက်လေပဲဟမ်ကြာလေတုတ်တက်လေဖြစ်လာတယ်သူ့ဘဝအခြေအနေအဆက်ဆက်ရပြောင်းလဲလာတယ်။သူ့ရုပ်ရည်ကဆိုအရင်နဲ့မတူတော့ဘူး။အရင်တုန်းကပြန်မှန်းသွားနေပြီးတော့မကျင်ကတဲ့အမူအရာကြီးကအမြဲတမ်းရှိနေတယ်။အခုသူ့ရုပ်ရည်မှာပြန်မှန်းသွားနေမှုမရှိဘူး။မကျင်တဲ့အမူအရာလည်းမရှိဘူး။အမြဲတမ်းလိုပဲကြီးကြီးလင်းလင်းပဲအမြဲတမ်းလမ်းဆောင်နေသူဖြစ်တယ်။ဒါကြောင့်ဒီပြားပြထားတဲ့ဒီပဌာန်းကြီးဆိုတာဘဝရဲ့အရေးကြီးကိုအဖက်ဖက်ကတိုးတက်စေတယ်။ဒီလိုနဲ့ပဲကျေးဇူးဆရာအားထုတ်သွားမယ်ဆိုရင်ဒီထက်ပိုပြီးတော့နည်းနည်းလေးအသိဉာဏ်ကိုရနိုင်တာအမှန်ပဲတရားအားထုတ်ရင်လည်းသူတို့ရဲ့စိတ်သဘောထားတွေပိုပြီးတော့ရင့်ကျက်လာတယ်မြင့်မြတ်လာတယ်မြင့်မြတ်လာတယ်အင်းကျန်လာတယ်ဒီလိုအင်းကျန်လာတဲ့အတွက်ကြောင့်ဘဝနဲ့ပတ်သက်တဲ့ရည်ရွယ်ချက်ဉာဏ်မှန်းချက်ဥတည်ချက်ကလည်းပိုပြီးတော့မြင့်မြတ်လာတယ်အရင်တုန်းကပတ်ဆံရရင်တော်ပြီဆိုတဲ့သူကအခုသူပတ်ဆံရရင်ဒီလိုပြောလဲဆိုတော့တတိယအခုပတ်ဆံရှင်လာကိုတယောက်တည်းအတွက်မဟုတ်ပါဘူးအားလုံးအတွက်အထက်စဉ်းစားတယ်တဲ့ညံ့ညက်တာစဉ်းစားလာတာနော်အရင်ဆုံးကအင်မတန်ချမ်းသာခြင်းနဲ့အင်မတန်ကြွားခြင်းနဲ့တဲ့ငါဒီနေ့ချမ်းသာလာရင်အင်မတန်အဖို့တန်တဲ့ပစ္စည်းကြီးတွေဝယ်ပြီးလက်ဧကမ်းမှာချိန်မယ်တဲ့အဲ့လိုအရင်ဆုံးကတွေးခဲ့တာနော်အခုတော့အဲ့ဒါတွေလုပ်ကျင်စိတ်မရှိတော့ပါဘူးဗျာတဲ့တကယ်လဲသူမကြွားကျင်တော့ဘူးနေရာထိုင်တာစားတာတောက်တာအင်မတန်ယိုးလာတယ်အေးစစ်စစ်ပဲကြွားဝါချင်းဖြုံးပြီးချင်းလုံးဝမရှိဘူးဒီလိုဟာအရင်တုန်းကရက်တော့တယ်အခုလုံးဝပြတ်သွားပြီနော်အဲ့တော့သူ့တငယ်ချင်းတွေသူ့ညီကိုမောင်နှမတွေသူ့မညီကိုမောင်နှမတွေတော်များပါတယ်ဒါကလေးမွေးနေလို့ပါလို့အခံပွဲလုပ်တဲ့ခါမှာအမရအရက်တော့ပြီမဲ့သူကလေမော်ရီဖြစ်ဖြစ်လူမုံကြီးလည်းပဲတခြားဖြော်ရီတစ်ခုခုဖြစ်ဖြစ်တောက်တယ်သူတို့နဲ့ဝိုင်းထိုင်တယ်နော်တယောက်တယောက်ဆက်ဆံမှုကတော့ကင်းကွာမတော်ဘူးအတူတူထိုင်တယ်စကားထိုင်ပြောနေတယ်သူကဖြော်ရီတောက်တယ်သူ့တငယ်ချင်းတွေကအတင်းကျအရက်တော့ခိုင်းတယ်သူ့ညီကိုတွေကလည်းတောက်ခိုင်းတယ်ဆိုပါတော့နော်အဲ့ဒီလိုခါမှာသူကဘယ်လိုပြောလဲဆိုတော့ငါမတော့ပြစီနေ။သူများတွေတောက်တာကလည်းသူကအပြစ်မတင်ဘူးနော်။ဘယ်လိုပြောလဲဆိုတော့ငါလည်းပဲမင်းတို့လိုပဲအရင်တုန်းကကြက်တုန်းကတောက်ခဲ့ပါလေ။အခုမင်းတို့ကြက်ရင်တောက်ပါ။အဲ့လိုပဲသူကပြောတာနော်။မင်းတို့ကြက်ရင်မင်းတို့တောက်ပါ။ဒါပေမဲ့ငါတော့မတော့ပြစီနေ။ပြောပုံလေးကဆိုဘယ်လောက်ကောင်းတယ်လဲနော်။စဉ်းစားကြည့်။ဒီတစ်ပါးကိုအပြစ်တင်တာပုတ်ခတ်တာတခုမှမပါဘူး။ငါလည်းပဲအရင်တုန်းကကြိုက်လို့တောက်ခဲ့ပါလေ။ကိုကအထက်စီးနေရကိုမယူလိုက်ဘူးနော်။အခုမင်းတို့ကြိုက်ရင်တောက်ပါကိစ္စမရှိပါဘူး။အဲ့ဒီလိုသူများကိုတောင်းမှအထက်စီးကလည်းမပြောဘူး။စကားတစ်ခုပြောမယ်ဆိုရင်ကိုပဲငါစကားဟာဘယ်ကိုရောက်သွားမလဲဆိုတာကိုသူအမြဲတမ်းသတိထားတယ်။ ဒီတရားထုတ်တဲ့အလေးချိန်များလာတဲ့အခါမှာစကားပြောနေတဲ့ဦးတောင်းမှတတိကပါလာတာကိုငါဘာကိုပြောချင်တာလဲဘယ်လိုစဉ်းစားနေပြောချင်တာလဲမစကားဘယ်လိုအဖြစ်ပဲပေါက်သွားမှာလဲငါပြောလို့ရှိရင်တစ်ခါထိခိုက်သွားမှာလားငါအထက်စီးကနေမန္တကြီးနဲ့အနိုင်ယူပြီးပြောချင်တာလားတို့မဟုတ်ရင်ငါကလည်းသူကနားလည်သွားအောင်သူ့ကိုလည်းငါနားလည်ပါလေဆိုတာကိုသူသဘောပေါက်သွားအောင်ပြောချင်တာလားတယောက်နဲ့တယောက်နားလည်မှုရဖို့ကိုပို့ပြီးတော့ကြိုးစားတယ်။ဘုံမလောက်ဘူးမကြွားဘူးနော်။အဲ့တော့ကိုကတရားအထုတ်နေတယ်။ကောင်းတာကိုလုပ်နေတယ်။မကောင်းတာကိုမလုပ်ဘူး။ဒါပေမဲ့အဲ့ဒီလိုကိုကကောင်းတာကိုလုပ်နေတဲ့ခါမှာအထက်စီးကနေနေပြီးတော့ပြောမိတတ်တယ်။မင်းတို့ကမကောင်းတာတွေလုပ်နေတာနော်။ဆိုတော့အထက်စီးကနေဆရာလောက်ချင်တတ်တယ်။ဒါပေမဲ့တကယ်ကုစိတ်ကိုကိုသိနေတဲ့လူကသူတို့ဘာကိုအထက်စီးကနေနေပြီးတော့ဆရာမလုပ်ချင်ဘူးသူတို့မကြင်ကြော်တာတွေကိုလုပ်နေတောင်းမှငုံငုံညံ့ပြည်ပြည်ပြည်ပြောချင်တယ်လေးလေးစားစားပဲဆက်ဆံချင်တယ်ကုလားပဲလုပ်ခဲ့တာတွေရှိပါတယ်အဲ့ဒီလိုပြောပုံစုပုံကစားငုံညံ့မှုပြည်ရုံမှုရှိတယ်မာနနဲ့မပြောဘူးဘာကတရားအထုတ်နေတာကွာဒီလိုအလုပ်မျိုးတွေမလုပ်ဘူးလို့မပြောဘူးနော်တော်တော်ငုံငုံညံ့ညံ့ပြောသွားတာဒါလေးတွေကအစအမှတ်တမဲ့မဟုတ်ဘူးနော်လူမှုစုဆိုင်ကြီးမှာစကားလေးတခွန်းမှားတာနဲ့ပဲစိတ်ကတိကောက်ဖြစ်တာပြီးအင်မတန်များပါတယ်အဲ့ဒီစကားတခွန်းကြောင့်ပဲစိတ်ထဲမှာတုံ့နေနေအများကြီးပူရတယ်စိတ်တင်မမှုတွေအများကြီးဖြစ်တယ်အချင်းတွေအများကြီးကုန်သွားတယ်အဲ့လိုနေရာတိုင်းနေရာတိုင်းမှာတတိနဲ့နေသွားကြပါလို့တရားဟောတယ်မှာအသေးစိတ်ပါတယ်နော်ဘယ်လောက်ချောင်အသေးစိတ်ပါတယ်လဲဆိုရင်နောက်ထပ်တစ်ခုဖြည့်ပြောရမယ်ဆိုရင်ဥစ္စာရပတ္တဝကံမေကံဇာနာကာရီဟောတိတဲ့အပေါ့လေးသွားတော့မှာဒါအောင်မှနော်အပေါ့လေးသွားတော့မှာတတိလေးနဲ့ဉာဏ်လေးနဲ့ကြည့်ပြီးတော့သိပြီးတော့ပြုပါတဲ့ဒီလောက်ထိအောင်တောင်းစီအောင်မြတ်စွာဘုရားတတိပေးခဲ့တယ်မှားခဲ့တယ်နော်ဒီလောက်ထိအောင်ပြောတာကိုပဲဒီပုံပေါ်တော့မြတ်စွာဘုရားကိုအင်မတန်ကြည်ညိုတယ်နော်တော်ပေါ်လေးတော့ထားလိုက်မှစိုးလို့မိထားမှစိုးလို့ဒီနေရာမှာတောင်မှမမိနဲ့လို့ပြောတာနော်အဲ့တော့နေရာရေးဖို့မလိုဘူးနော်အပေါ့အလေးသွားတယ်ဆိုတဲ့နေရာဟာသမာအဖြစ်ပြောမယ်ဆိုရင်တော့ရုံညက်တဲ့နေရာလို့ဆိုကြမှာပဲနော်အိမ်ကောင်မဟုတ်ဘူးအိမ်ရဲ့နောက်ဆုံးတနေရာမှာပဲလူများမသွားခြင်းတဲ့နေရာမှာဖြစ်နေတာဟုတ်အဲ့ဒီနေရာမှာတောင်မှကိုယ်ခန္ဓာမှာဖြစ်နေတာကိုယ်စိတ်မှာဖြစ်နေတာကိုကြည့်ပြီးတော့သိပြီးတော့ပြုမယ်ဆိုရင်ဒီလိုတန်တရားအာထုတ်ပြီးသားဖြစ်နိုင်တယ်နော်အဲ့ဒီအချိန်မှာအကယ်၍တိမထားပဲနေမယ်ဆိုရင်ဘာဖြစ်မလဲစိတ်ကတွေးကြံတွေးပြီးပြန်လို့နေမှာပဲနော်တွေးကြံတွေးဆိုရင်အစင်မပြေတဲ့ကိစ္စတစ်ခုကိုတွေးတော့မှာပဲသို့မဟုတ်ရင်လည်းကိုလိုချင်နေတဲ့ကိစ္စလောဘဖြစ်เสียတစ်ခုခုကိုတွေးတော့မှာပဲအဲ့ဒီအချိန်မှာလောဘဒေါသဖြစ်နေတဲ့နဲ့ဒိဋ္ဌိနဲ့တီးပြီးနေတဲ့ခါမှာစိတ်မှာကြည်လင်မှုအေးချမ်းမှုပိုရှိလာမယ်။ဒါကြောင့်တတိနဲ့နေလို့ရှိရင်စိတ်ကြည်လင်မှုအေးချမ်းမှုပိုရှိမယ်။ဒီနေ့တားလုံးမိုးလင်းကနေမိုးချုပ်နောက်ဆုံးအိပ်သွားတဲ့အထိဒီလိုလေ့ကျင့်သွားမှာပဲနော်။အခုအိမ်ကနေအလုပ်ရှိတဲ့နေရာဌာနယုံစိတ်ယုံလို့ယုံသွားပြီနော်။အဲ့ဒီမှာလှုပ်ရှားကြံစည်လေးကိုလုတ်တော့မယ်နော်အလုတ်ကိစ္စဆိုတော့ပြေးစရာကြံစရာအများကြီးရှိတယ်တောင်းလဲကြည့်ကြတာကိုအချိန်ပြည့်ရုံးမှတရားထုတ်အားထုတ်ဖို့ဆိုတာမလွယ်ဘူးနော်သို့တော့ကိုလုတ်ရတဲ့အလုတ်လေးကိုပဲတနေ့လောက်အယုံဆိုင်ပြီးတော့သတိကပြီးတော့လုတ်ပါနော်အခုငါလုတ်နေတဲ့အလုတ်လေးကိုတိတိကျကျအယုံဆိုင်ပြီးတော့အကောင်းဆုံးအဖြစ်လုတ်လိုက်မယ်ဆိုတဲ့စိတ်ကလေးနဲ့လုတ်လိုက်ပါအလုံးနဲ့ပတ်သက်ပြီးတော့စိတ်ထဲမှာမကျေနပ်တဲ့ negative အကျွေးတွေတွေ့နေရင်လည်းသတိထားလိုက်ပါအလုံးတစ်ခုကိုလုံနေရပါလေနဲ့မလုံချင်ပဲလိုရလို့ရှိရင်ပိုပင်ပန်းတယ်လိုလိုချင်ချင်ပဲအကောင်းဆုံးဖြစ်အောင်ကြိုးစားလိုက်မယ်ဆိုရင်ပင်ပန်းတာတက်တာသွားတယ်နော်မလုံချင်ပဲနဲ့လိုရတာဘာနဲ့တူလဲဆိုရင်မော်တကားမောင်းရင်းနဲ့ခြေတော်တစ်ဖက်ကbreak ကိုမြင်ထားပြီးတော့ နောက်တစ်ဖက်ကလေဘာကိုနင်းထားတယ်လို့ပဲ။ပို့ပြီးတော့ပြန်မှန်းတယ်အဲ့တော့လောရတာချင်းတူတူအကောင်းဆုံးဖြစ်အောင်လေစိတ်ပါလက်ပါလှုပ်လိုက်ပါအဲ့လိုဆိုရင်အလို့ရဲ့အရေးတွေးရလဲပို့ပြီးတော့ကောင်းလာတယ်ဒီအလို့ကိုကူက quality ကောင်းအောင်လှုပ်လိုက်တဲ့အတွင်းကြောင့်ကို့မှာလည်းပဲတော်တော်ကျဉ်တ်သွားတယ်ငါအလို့ကတော်တော်ကောင်းသွားပြီအပြစ်ရှာလို့မလွယ်တော့ဘူးနော်ကျင်းချက်သိမရှိဘူးအဲ့လိုအလောက်ကအကောင်းဆုံးဖြစ်အောင်လုပ်ရင်းကနေတဏှာကြီးပြည့်တဲ့အခါခဏလောက်လေးဖြစ်ဖြစ်2မိနစ်3မိနစ်ဖြစ်ဖြစ်နားပါနားပြီးတော့စိတ်ကလေးကိုငြင်းချမ်းအောင်လုပ်ပါအလောက်က stress အင်တန်များပါလေသင်မှန်းပါလေအဲ့ဒီ stress ကိုမကြာမကြာပြန်လျှော့ပါမကြာမကြာပြန်မလျှော့လို့ရှိရင် stress level အဲ့ဒီသင်မှန်းမှုအဆင့်ကတဖြည်းဖြည်းဖြည်းဖြည်းတက်တက်လာတယ်သိမြင်တော့လို့ရှိရင်ရှော့ဖို့ရခက်သွားတယ်နော်နောက်ထပ်ကိစ္စတစ်ခုကျုံနေ stress level ကတက်တက်သွားတတ်တယ်အဲဒါတဏှာကြီးပြည်တိုင်းပြည်တိုင်းခဏလေးတိထားပြီးတော့2မိနစ်3မိနစ်ဖြစ်ဖြစ်အသက်ကိုအားရပါရဝအောင်ရှူလိုက်ပါစိတ်ကလေးကိုရောခန္ဓာကိုယ်ရောရှော့ပြီးတော့ချထားလိုက်ပါမျက်နှာတွေတင်းနေတာကိုတိထားပါမျက်လုံးတွေတင်းနေတာကိုတိထားပါဇကြောတွေတင်းနေတာတွေတိထားပါခါးမြောင်းနေတာတွေကိုလည်းရိထားပါရိထားပြီးတော့ရှော့ချလိုက်ပါတကယ်ကြီးခဏလေးထပြီးတော့လမ်းလျှောက်လို့ရတယ်ဆိုရင်ထပြီးတော့ဟိုဘက်ဒီဘက်ခြေလမ်းဆယ်လမ်းလောက်ပဲဖြစ်ဖြစ်ရိလေးထားပြီးတော့လှမ်းလိုက်ပါခန္ဓာကိုယ်ဟာခြံကြီးတုံးမှဖြစ်ပေါ်နေတဲ့သူ့ရဲ့လေပတ်မှုလှုပ်ရှားမှုနဲ့ထလိုက်တဲ့အချိန်မှာဖြစ်တဲ့လေပတ်မှုလှုပ်ရှားမှုကမတူဘူးထလိုက်တာနဲ့တကယ်နဲ့အသက်ရှူလို့ပိုကောင်းလာတယ်ထိုင်တော့မှအသက်ရှူလို့မကောင်းပါဘူးအဲ့တော့ခဏဖြစ်ဖြစ်ထလိုက်ပါလမ်းလျှောက်လိုက်ပါပြီးရင်ပြန်ထိုင်ပါခဏခဏအဲ့ဒီလိုစိတ်ရောခန္ဓာကိုယ်ပါနှစ်ခုစလုံးကိုနည်းနည်းလေးပြန်ပြီးတော့တက်တာသွားအောင်ပြန်မှမှုတက်တာသွားအောင်လုပ်ကြည့်ပါဒါတကယ်လုပ်နေတဲ့သူကတော့အင်တန်ကြိုးများတယ်ဆိုတာကိုသူကသူသိလာတယ်နော်အဲ့ဒီလိုဒီနေ့တာလုံးတနာရီမှာတစ်ခါလောက်2မိနစ်3မိနစ်တတိလေးကပြီးတော့တင်းနေတာကိုရှော့ချလိုက်မယ်ဆိုရင်ဒီနေ့တာကုံသွားတဲ့ခါမှာကိုယ့်ကိုယ်ကိုသတိထားကြည့်လို့ရှိရင်ကိုယ်တိုင်တွေ့ရပါလိမ့်မယ်ဒီငါလောက်မတင်ပန်းဘူးတော့အလုပ်ရဲ့သဘာဝဆိုတော့အမင်းမျိုးရှိပါတယ်နော်အခုဒီကဒီကကြီးတွေဆိုရင်တော့ရသော်ဖြင့်စပွဲနဲ့ကြထိုင်နဲ့တယ်လီဖုန်းနဲ့အလုပ်လုပ်ကြတာများတာဘူးအဲ့တော့တယ်လီဖုန်းညီတာကိုကြားတဲ့ခါမှာတတိလေးတစ်ချက်ထားလိုက်ပါတယ်လီဖုန်းညီလိုက်တာနဲ့စိတ်ထမှာမာတွေးတယ်လေပြက်တံလာတော့လာပြီညာဆိုအဖြစ်တော့အဲ့ဒါပဲတွေးတယ်နော်တခါကြီးပြက်ကတော့ပြောတယ်လို့ပဲတယ်လီဖုန်းညီတာနဲ့သူ့စိတ်ထမှာပြက်တံလာတစ်ခုခုတော့လာပြီစိတ်ကအလိုလိုတင်းသွားပြီနော်နည်းနည်းပူသွားပြီဘယ်သူစီကလည်းမသိဘူးအဲ့လိုအတွေးတွေနဲ့စိတ်ကနည်းနည်းပူးနေပြီအထက်လူကြီးစီကလည်းမသိဘူးဘာတွေအော်မလဲငေါ့မလဲမသိဘူးငါဟိုကိစ္စလောက်ထားတာကြီးပြောလို့မထင်သေးဘူးစိတ်ကကြိုတွေးပြီနော်ကြိုတွေးနေတဲ့ကမပင်မမှုလားကိုကမလိုအပ်ဘဲနဲ့ကြိုပြတ်တွေးထားပြီးမှတယ်လီဖုန်းကောက်ကန်လိုက်တော့ကိုအိမ်ကသားကတယ်လီဖုန်းဆက်တာဖြစ်ချင်းဖြစ်နေတယ်ဟင်ခုနက5စက္ကန့်လောက်စိတ်ပူပြီးသွားပြီအဲ့ဒီ5စက္ကန့်လေးကိုပဲစိတ်အပူမခံပါနဲ့ဒီ5စက္ကန့်လောက်လေးပူတာကိုအရင်မကြည့်ဘူးလို့မထင်နဲ့နော်ဒီလို5စက္ကန့်5စက္ကန့်ဒီနေ့ဒီနေ့မှာအချိန်ပေါင်းဘယ်လောက်များတယ်လဲအဲ့ဒါကြောင့်တယ်လီဖုန်းတံမြည်တာနဲ့တပြင်းနဲ့ချက်ချင်းသတိထားပါဒီတယ်လီဖုန်းတံနဲ့ပတ်သက်ပြီးတော့ထည့်ပြောတာကပုံမတနာအမှတ်တမ်းပြောတာမဟုတ်ဘူးနော်တယ်လီဖုန်းကြောင့်ယောဂအမျိုးမျိုးဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံမှာသူတင်လာလုပ်ထားတဲ့စာအုပ်တွေရှိပါတယ်အဲဒီစာအုပ်တွေကိုဖတ်ခဲ့ရပါတယ်ဟုတ်အထူးသဖြင့်နှလုံးယောဂဖြစ်တယ်တွေးတူယောဂဖြစ်တယ်အကြောင်းတတိထားဖို့ရနော်တယ်လီဖုန်းမြည်တာနဲ့စိတ်ထမှာဒိန်းနေဖြစ်သွားပြီနော်ခေါင်းထမှာတွေးတွေက ထိုးပြီးတော့တက်သွားတာနော်ခေါင်းကြီးကပူလာတယ်ဟာဘယ်လိုစီကလည်းမသိဘူးအဲ့လိုတွေ့ရတာကအင်တာပင်မန်းပါတယ်တစ်ဆက်ကလေစိတ်ပင်မန်းတဲ့တားဟာဒီတစ်ဆက်ကပြီးတဲ့ချက်ချင်းပျောက်သွားသလားမပြောက်ဘူးနော်သူ့အချိန်ကနည်းနည်းလေးပါလာတယ်တယ်လီဖုန်းလဲပြောပြီးတော့လူကနည်းနည်းပင်မန်းသွားပြီတယ်လီဖုန်းစတက်စ်ကအင်တန်ကြီးပါတယ်တယ်လီဖုန်းရဲ့ဒဏ်ချက်တွေကိုကုခဲ့လူတွေသူတို့ဖြင့်အလုပ်ကြီးကြီးလုပ်ရလူတွေဟာတော်တော်ကိုခံရပါတယ်ဒါကြောင့်တယ်လီဖုန်းမိသားနဲ့ချက်ချင်းတတိထားလိုက်ပါအပန်းကြားတယ်တည်နေတယ်ပြီးတော့ဒိနေကပြီးတော့တက်တက်ကိုဝါးဝါးလေးရှူလိုက်ပါရှူပြီးရင်တယ်လီဖုန်းခေါ်တဲ့လူဟာဘယ်သူပဲဖြစ်ဖြစ်အဲ့ဒီလူကိုစိတ်ထဲကမေတ္တာစိတ်ကလေးထားလိုက်ပါဒီမင်းဆက်တာလည်းမသိဘူးသူစိတ်ချမ်းသာသွားအောင်ငါ့အတန်လေးကိုငြင်းချမ်းတဲ့အတန်နဲ့ပြန်ပြောလိုက်မယ်အဲ့ဒါလို့ပြေးပြီးမှဂတိလေးနဲ့လက်ကိုလှမ်းလိုက်ပါလှမ်းလိုက်တာကိုသိနေတယ်တယ်လီဖုန်းကိုကောက်ကန်လိုက်ပါစိတ်အလင်းမလိုပါနဲ့နောက်ထပ်တစ်ဆက်ကနှစ်ဆက်ကကြာရင်ကြာခြင်းကြာပါစေကောက်ကန်ပြီးမှစိတ်ကလေးအေးအေးကလေးနဲ့အတန်အေးအေးလေးနဲ့ပြောလိုက်ပါနော်ဘယ်သူလဲဘာကိစ္စလဲကိုယ်အတန်ကထွက်တာအေးချမ်းနေလို့ရှိရင်ကိုယ်တစ်ဖက်ကကြားတဲ့လူကအဲ့ဒီအေးချမ်းတဲ့အတန်ကိုကြားကြတဲ့ကဘယ်လိုကသူတစ်ခုခုကိုမကျဉ်းတတ်မှုရှိနေတောင်မှကိုယ့်ရဲ့အေးချမ်းတဲ့အတန်ကသူ့ကိုနည်းနည်းလေး relax ဖြစ်သွားစေတယ်နော်သူ့စိတ်ကိုနည်းနည်းလေးယော့သွားစေတယ်အလုပ်ကိစ္စဖြစ်ခြင်းဖြစ်မယ်မိသားစုကိစ္စဖြစ်ခြင်းဖြစ်မယ်ဒီလေးနဲ့အေးစေးလေးပြောလိုက်ပါအရင်လိုလို့ရှိရင်စကားကိုမှားသွားမယ်စကားမှားသွားလို့ဒီစကားကိုနှစ်ခါသုံးခါဆက်ပြောရင်လည်းရှုပ်တယ်နော်အချိန်လည်းပူကုန်တယ်အဲ့တော့အေးစေးစေးနဲ့လူရင်းကိုတဲ့တဲ့လေးပြောလိုက်ဖို့ပြောပြီးရင်သုံးကိုဒါလေးချလိုက်ဖို့တချို့ကအဲ့ဒီစကားပြောတော့မှအဆင်မပြေတာတစ်ခုခုပါလာတဲ့ခါမှာတယ်လီဖုန်းကိုပြန်ချတဲ့ခါမှာအားကြီးနဲ့တခါလေးကိုဆောင့်ချပိုက်တာတချို့ဆိုရင်တယ်လီဖုန်းကိုပြန်ချပြီးတော့အနာရှိတာတစ်ခုခုလက်သေးနဲ့ထိုးချောက်နဲ့ကအဲ့လောက်ဖြစ်အောင်ဖြစ်တယ်လို့ကိုယ်တိုင်လောက်တဲ့တကကြီးကပြောပြတာနော်အဲ့တော့အေးစေးတတိလေးနဲ့တယ်လီဖုန်းဆက်ပြီးတော့တယ်လီဖုန်းကိုအေးစေးလေးပဲပြန်ချလိုက်ပါပြီးရင်အသက်ကိုဝါအောင်တတိလေးကပြီးတော့ယူလိုက်ပါဒီကြေရင်လောက်တတိလေးကပြီးအသက်ကိုဝါအောင်ယူလိုက်တာနဲ့ပဲသူကနည်းနည်းလေးအမောပြေပြီးတော့ stress ကရောပြီးကျလာတယ်နော်နည်းနည်းလေးနေသာသွားတယ်အဲ့တော့တယ်လီဖုန်းမိတိုင်းမိတိုင်းအဲ့ဒါဟာငါ့ကိုတရားအထုတ်ဖို့ဓတိပေးတာငါ5စက္ကန့်လောက်ဖြစ်ဖြစ်10စက္ကန့်လောက်ဖြစ်ဖြစ်ဓတိလေးနဲ့ညီလိုက်မယ်ဆိုတာကိုအလေးချင်းလုပ်ပါတော့သူ့ကိုလည်းပဲတရားထုတ်ဖို့ဓတိပေးတဲ့ကျေးဇူးရှင်လေးလို့သဘောထားလိုက်ပါရောင်းရောက်တယ်ဆိုရင်အခုတင်းတုံးတဲ့နေရာမှာတယ်လီဖုန်းနှလုံးရှိတယ်ခဏခဏမိတာပဲတယ်လီဖုန်းမိတာကိုကြားနေရတယ်တယ်လီဖုန်းအမှမိရနဲ့ဒုံဒုံဒုံနဲ့ပြေးကြတာပဲမတော်တဆမြန်ချော်လဲလိုက်ရင်ဒုက္ခပဲဒါနဲ့ဒီဖုန်းမကတွေ့တယ်ဩတယ်လီဖုန်းကလူကိုလုံးဝနားချင်းမပေးပါလားတယ်လီဖုန်းမိရနဲ့ချက်ချင်းလာပါလုံးဝမဆိုင်ပါနဲ့ဆိုတော့အမိန်ကြီးပါတခါတည်းကိုပါလာတယ်တယ်လီဖုန်းမိရကြားရင်ဘယ်သူမှမနေနိုင်ဘူးအဲ့တော့သူ stress ကအင်တန်ကြီးတဲ့အတွက်ကြောင့်သူမိတိုင်းညီတိုင်းသတိထားပါအခုခေတ်မှာတယ်လီဖုန်းကမသုံးလို့လည်းမဖြစ်ဘူးသုံးရင်လည်းဒုက္ခအင်တန်ကြီးပါလေတခြားကကိုယ့်အလုပ်ဌာနမှာမရှိဘူးလေဘာပဲရှိရှိပေါ့နော်အတန်တစ်ခုခုမြည်လိုက်တာနဲ့တကယ်နဲ့ခဏလေးအဲ့ဒါကိုသိလိုက်ပါဘာဖြစ်လို့လဲဆိုတော့အတန်ဟာ irritation ကိုဖြစ်စေတယ်နော်အသာစိတ်ကိုတိုးစေတယ်တိတ်ထားမိမှမသိဘူးဘုန်းကြီးကတော့အတန်တိတ်စိတ်တဲ့နေရာမှာနေတဲ့အကျင့်များလာလို့ဘာအတန်ချာချာအဲ့ဒီအတန်ကိုမကြိုက်ဘူးတိတ်နေတာပဲကြိုက်တယ်နော်အတန်ဟာလူကိုတော်တော်မအီမသာဖြစ်စေတယ်အတန်ဆူငင်တဲ့နေရာမှာနေရတဲ့သူဟာစိတ်ပိုတိုတယ်အတန်ဆူငင်တဲ့နေရာမှာနေတဲ့သူဟာတတိပိုမိတ်တတ်တယ်တဲ့အလုပ်တွေမှားတယ်တဲ့ ဒါတို့တို့အမေရိကန်မှာ research တွေချလုပ်ထားတယ်နော်ဒါကြောင့်အမေရိကန်မှာအသံစီမံမှုထိန်းသိမ်းရေးဆိုတာကိုအခုတော်တော်ကိုပဲကြိုးစားနေတယ်သူတို့ဒီမှာအသံစီမံမှုနဲ့ပတ်သက်ပြီးတော့ဥပဒေတွေပါတယ်တော့တေချာလုပ်ထားတာရှိတယ်ဒီဘုံဘဝလူတွေရဲ့ဘဝထဲမှာဘာတွေဖြစ်လဲဆိုတာကိုသိချင်တယ်နော်ဘလို့အခက်အခဲတွေရှိတယ်အဲ့ဒီဘဝထဲမှာကြုံတွေ့နေရတဲ့အခက်အခဲအကျပ်သေးတွေကိုဒီဘုရားဟောတဲ့ပဋိပဋ္ဌာန်ကြီးနဲ့ဘယ်လိုများဖြေရှင်းလို့ရမလဲတက်တာရရအောင်ဘယ်လိုလုပ်ရမလဲဆိုတဲ့နည်းလမ်းကိုလည်းရှာပေးခြင်းနဲ့နော်ဒီဘုရားဟောတဲ့တရားကိုဘဝတွေကိုရောက်စေခြင်းတာဒါကြောင့်ပထမဒီတန်းမှာပြောလိုက်ကလေးကဘဝတွေကိုသတိပဋ္ဌာန်ပြီးတရားတကယ်ရောက်ဖို့ဆိုတာမှတ်တမ်းနားထောင်ရင်ဒီသတိပဋ္ဌာန်ဝိပဿနာတရားအကြောင်းဟောရင်ယုံကတယ်လီဖုန်းမီတဲ့ကဘာလို့အမယ်ပြောနေတာဟာဘာဆိုင်လို့တုံးတွေးရင်တွေးမယ်နော်အခုပြောနေတာဟာကို့ဘဝအแทမှာဖြစ်သမျှကိစ္စအားလုံးမှာသတိပါဘူးချင်းချင်းမရှိဘူးနော်ဘာတစ်ခုမှချင်းချင်းမရှိဘူးဖြစ်သမျှကိစ္စအားလုံးကိုသိနေဘူးနေ့စဉ်လူမှုဘဝထဲမှာတရားကိုရနိုင်လောက်တွဲပြီးတော့လုပ်သွားဘူးတင်းကြအချိန်ပေးနိုင်တော့ကောင်းပါလေဒါပေမဲ့တီးတီးတန်းတန်းအချိန်ပေးနိုင်မှုဆိုတာအချိန်ကမရှိဘူးခုနစောစောတုန်းကတရားကြီးကြောက်ပြောသလိုပေါ့နော်မနေ့တရားကြီးထိုင်နေတယ်ညနေတရားကြီးထိုင်နေတယ်ဆိုတာဒါတော်တော်ကိုအံ့ဩစရာကောင်းတယ်လို့ပြောရမှာဟုတ်အဲ့ဒီမနေ့ထိုင်ပြီးတဲ့နောက်ဒီနေ့တအားလုံးလည်းပဲတတိကပြီးတော့နေသွားတတ်ဖို့လိုတယ်ဒီနေ့တအားလုံးငင်းငါနိုင်ပြင်းနေမှုဆိုတာအင်တန်ခက်ပါတယ်ဆယ်ရက်ဆယ်ငါးရက်ပြင်းနေမှုဆိုတာကြတော့ပိုတောင်ခက်သွားပြီအဲ့ဒီလိုအချိန်မပြင်းနေလို့တရားမထုတ်ဘူးဆိုရင်ဒီကလေးကိုနေ့စဉ်ဘဝမှာတွေ့နေရတဲ့ဒီဉာဏ်ဆရာစိတ်တူဆရာစိတ်ပြက်ဆရာစိတ်ညစ်ဆရာစိတ်ဓာတ်ကျဆရာဒေါသဖြစ်ဆရာတွေ ਨੇ နေထိုင်သွားမယ်ဆိုရင်ဒီခန္ဓာကိုယ်နဲ့ဒီစိတ်ကဘယ်လောက်တရှိခံမလဲပုံကျသွားနေတယ်နော်ဘရိတ်ဒေါင်းဖြစ်သွားမယ်နော်ဘာနောက်ဖြစ်သွားနိုင်တယ်နော်မိသီးတွေလောင်ကျွမ်းသွားတယ်လို့ပေါ့ကျွမ်းသွားနိုင်တယ်ကိုယ်ပတ်ဝန်းကျင်မှာကိုယ်စိတ်ကိုမကြည်လင်အောင်အေးချမ်းအောင်ထိုးစွနေတဲ့အရာတွေကအချိန်ပြည့်လောက်နေပါပဲရှိနေတယ်ကိုယ်ကသတိမထားမိလို့သာတချို့အရာတွေအမှတ်တမှတ်နေတာနော်အဲ့ဒီ irritation တွေကအမြဲတမ်းရှိနေတယ်ဒီ irritation တွေကြောင့်ကိုယ်ကတော့မသိပေမဲ့ဒီခန္ဓာကိုယ်နဲ့ဒီစိတ်ကတော့ခံနေရတာပဲ။ဓာတ်တွေကတော့ခံနေရတာပဲ။ဒီအချိန်ကြာမှသိလဲဆိုရင်ခုနကပြောပြခဲ့တဲ့ဓမ္မကြီးလိုပဲ heart attack ညာမှာပဲသိတော့တာပဲ။အဲ့ဒီအချိန်ကျတော့တော်တော်လေးနောက်ကျသွားပြီနော် chest pain ရလာပြီ၊မထမအောင့်လာပြီ။အသက်ရှိလို့မဝတော့ဘူး၊ရင်ကျလိုက်တာဆိုတော့ဆရာဝန်သွားပြကြည့်တော့နှလုံးရောဂါဖြစ်နေပြီတဲ့အဲ့တော့ပြဿနာကတော်တော်ကြီးကိုကြီးသွားပြီနော်အဲ့လိုပြဿနာအင်မတန်ကြီးလာမှာပဲဒီလိုမဖြစ်တော့မှာပဲပဋိဌာမိလို့လားအဲ့တော့ဒီလိုပြဿနာအကြီးကြီးဘာလို့ဖြစ်လာသလဲဆိုတာကိုတိကျသတိထားကြည့်ပါနော်ဘလောက်ကအင်ကမ်များတာကိုအိမ်မှာမနေ့6နှစ်လောက်ဆိုတဲ့ကတယ်လီဖုန်းကလာနေပြီသူကကုမ္ပဏီလုပ်ငန်းလုပ်တာဆိုတော့ယုံကျင်ရလို့မရှိဘူးသူကုမ္ပဏီကသူ့ကိုအချိန်ကြီးဖုံးစစ်တယ်အဲ့ဒီအစကတည်းကနေ့စဉ်သူ့စိတ်ကိုသူနည်းနည်းလေးကြည်လင်အေးချမ်းအောင်တတိနဲ့ထိန်းပြီးတော့နေလာမယ်ဆိုရင်သူ heart attack ကိုရမှာမဟုတ်ဘူးသူကပြောပြတယ်တပည့်တော်ကတပည့်တော်တို့ကအိမ်ရင်တောင်မှစိတ်ချလိုက်ချအဲ့လိုမရဘူးတဲ့အဲ့ချင်းတယ်လီဖုန်းမီလဲဆိုတာငါဆွင့်မြေအတိုင်းဖြစ်နေတာတခြားအတမီမလို့တယ်လီဖုန်းအတမီတော့ချက်ချင်းလို့တယ်တဲ့စဉ်းစားကြည့်နော်တယ်လီဖုန်းဒုက္ခဘယ်လောက်ကြီးတယ်လဲဆိုတာကို့မှာတယ်လီဖုန်းရှိနေတာနဲ့ကိုပဲကိုအဝေးကလူကကို့အချိန်မီရအနှောက်ယှက်ပေးလို့ရနေတာ ပြီးတော့သူကကုမ္ပဏီလောက်တာဆိုတော့နိုင်ငံကုမ္ပဏီဖြစ်တယ်။နိုင်ငံလူတွေကလာကြတယ်။အဲ့မှာပြောရတယ်ဆိုရတယ်ဆင်းရဲရတယ်ဆက်ဆံရေးတွေကအင်တာများပါတယ်။ဆိုတော့လူအမျိုးမျိုးနဲ့ဆက်ဆံရတာလည်းပဲအင်တာစိတ်ပင်မှန်ပါတယ်။ဒီပြင်ကိုယ့်ကိုအချက်စီးကနေအတင်းကြခိုင်းမဲ့သူကိုယ့်ကိုမရောက်ကအပြည့်ရှာမဲ့သူနဲ့ဆက်ဆံရတာတော်တော်ကိုပင်မှန်ပါတယ်။ပြီးတော့လည်းအလုပ်တွေကလည်းပဲမမြန်ပြီးကျင်ကြတာအကြီးပဲ။မမြန်ပြီးရင်ဈေးစကားကုန်ကြတယ်တက်တာတော့။အဲ့တော့မမြန်ပြီးရမယ်မမြန်ပြီးရမယ်နဲ့ဖိအားအတင်းကြီးပေးနေတာနော်။ pressure ပေးနေတာ No, time stress in them did it. The rule is time is money. So, the chain is being a way to check it. So, don't be the thing you don't be the lower. Piano, you cannot go and say, I'm coming home. A local level, low down the low bay, low bar. Show nine level, show bar. Jamma, a ticket can be the local low machine. ဝေးထိကထိကခံပြီးတော့အဲ့ဒီကျမ်းမာရေးကိုပြန်ကူးယူရလိမ့်မယ်နော်ကျမ်းမာရေးအထိကခံပြီးတော့ဝေးရှာမယ်ဆိုရင်အဲ့ဒီငွေအထိကခံပြီးတော့ကျမ်းမာရေးအတွက်ဈေးကူရလိမ့်မယ်အဲ့ဒီမှာရပြောတယ်အခုတပြီတော့ operation လုပ်မယ်ဆိုရင် US ဒေါ်လာ6000လောက်ကုန်တော့မယ်ငါးနှစ်လောက်စုထားတာကုန်တော့မယ်ဒီလောက်ကတွေ့ချင်မကြဘူးတဲ့အင်းကလေးကကိုက stress နဲ့အောင်နေတတ်ဖို့အရေးကြီးပါတယ်နော်ဒါကြောင့်ဒီနေ့တအားလုံးဒီလိုလှုပ်သွားပါတိပြတော့နေသွားပါနော်ဒီနေ့လုံးရုံးမှာအလုပ်ဌာနမှာလှုပ်လှုပ်ပြီးသွားပြီနေ့နေ့နေဆောင်သွားပြီနော်၄နိုင်၅နိုင်ထိုးပြီရုံးကနေအင်းပြန်မယ်အဲ့ဒီအင်းပြန်လမ်းတစ်လျှောက်လုံးမှာလည်းပဲဒီလိုနဲ့ဒီတော့ကားပြီးတော့ပြန်လာခဲ့ပါတနေ့တော့စိတ်ကိုအေးချမ်းအောင်လုပ်ပြီးတော့ပြန်လာခဲ့ပါရုံးမှာလုပ်ပြန်မှလို့စိတ်တူလာပြီးနားမှာလည်းပဲရုံးကလုပ်ကိစ္စတွေကိုတွေးပြီးစိတ်ကတူနေသေးတယ်အဲ့ဒါလို့ဆိုရင်အင်းပြောင်းတခါအင်းမှာရှိတဲ့လူတွေကိုတွေ့ရတဲ့ကြတဲ့စိတ်တူလို့နဲ့အော်မိနှောင့်မိတတ်တယ်အချို့ဆိုရင်ဘလောက်စိတ်တူလဲဆိုရင်အင်းပြန်လာလို့အင်းထဲမရောက်သေးဘူးအင်းဘဝကနေပေါ်တော့တာပဲ။ဘာမှမချွတ်သေးဘူး။ဒါကအပြစ်တင်တဲ့စကားတွေနဲ့ပေါ်လာရင်ငေါက်တာတွေနဲ့ဒီမှာရှိတဲ့လူတွေကိုပေါ်ပြီးငေါက်ပြီးအဲ့ဒါလည်းမလုပ်သင့်ဘူးနော်။ဖြစ်နိုင်တော့ရုံးကိစ္စတွေရုံးကအစီအမံပြုမှုတွေကိုအင်ကိုတည်မလာရင်အကောင်းဆုံးပဲ။အဲ့ဒီလိုရုံးကိစ္စတွေကိုရုံးမှာပဲပြီးအောင်ပြအောင်လုပ်ခဲ့ပြီးတော့အင်ကိုစိတ်ကြည်ကြည်လင်ရှင်းရှင်းလင်းလင်းနဲ့ပြန်လာနေတဲ့သူဟာအင်မတန်တန်ကောင်းတဲ့လူလို့ခေါ်မှာနော်တချို့လူတွေကရုံးကိစ္စတစ်ထပ်ကြီးကိုအင်ကိုပြန်ပြီးတော့တည်လာရတယ်တချို့ကလည်းအမှုတမ်းမဟုတ်ဘူးကိုပိုင်လုပ်ငန်းလေးတွေလုပ်နေတာနော်ကိုလုံးကကိုကုမ္ပဏီကဆဲဆဲဆန်းနေအင်ကိုပါလာတယ်တင်ရောက်တော့အဲ့ဒီလူတွေကိုဆက်လို့နေရပြန်ရောအင်းဒါကြီးတယောက်ဆိုရင်သူကလည်းပြောတာမဟုတ်ဘူးနော်သူစနီးကပြောတာပါဒကာကြီးပြောဆိုရင်သူယောက်ျားကမနေ့6နိုင်လောက်ဆိုအိမ်ကထွက်သွားပြီတဲ့မနေ့စာနေ့လေစာကိုအိမ်မှာမစားဘူးတဲ့သူကြုံရဟိုတယ်မှာသမင်းဆိုင်မှာဝယ်စားလိုက်တယ်ညကျရင်6နိုင်ကွယ်9နိုင်လောက်ကျမှအိမ်ပြန်လာတယ်အိမ်ရောက်တာနဲ့အိရတဲ့ဝင်ပြီးတော့အိတ်ထွက်တာပဲဘယ်လိုမှဘာမှမပြောဘူးတဲ့ဘာလို့လဲဆိုတော့သူတိတ်ပင်ငန်းသွားပြီမောသွားပြီမနေ့6နိုင်ခွဲကနေညနေ6နိုင်ခွဲထိလှုပ်လှုပ်ရတာသူတော်တော်ပင်ပန်းသွားပြီနော်အဲ့တော့တန်းပြီးတော့အေးရလေဝင်တော့တာပဲည9နိုင်လောက်ကျမှဒီရင်နူးလာတယ်အဲ့ဒီချိန်ကျမှညစာကိုစားတယ်အဲ့ဒီချိန်မှာအင်္ဂဇနီးကသူ့ကိုစောင့်ပြီးတော့မစားနိုင်ဘူးစားလို့စစစီကြီးတွေကစားပြီးသွားပြီအဲ့တော့အဲ့ဒီမှာရပြောတယ်တပည့်တော်လင်းများဟာသမင်းတော်အတူတူမစားတော့ဘူးခင်ဗျာတဲ့။ဒါတွေသမီးတွေကလည်းဒီအဖေနဲ့စကားပြောဖို့အချိန်ဆိုတာလုံးဝမရှိဘူး။မနေ့ကလေးတွေမလုံးခင်မှာအဖေကအလုပ်သွားပြီ။ညနေအလုပ်ကပြန်လာတော့လေကလေးတွေကအမေနဲ့ပဲနေရတယ်။အဖေနဲ့စကားပြောဖို့တောင်အချိန်မရှိဘူး။အဖေကအိမ်ရောက်တဲ့နေ့အိပ်ပြီ။အဖေတည်ရင်းလို့သမင်းစားတဲ့အချိန်မှာကလေးတွေအိပ်သွားပြီ။အိပ်သွားပြီးတော့ဇနီးလုပ်တဲ့သူကသမင်းခုကြွေး အဲ့ဒီအချိန်မှာခဏစကားပြောမိမကလည်းဘာပြောပြောကိုခင်ပွန်းရဲ့ရောက်မှုခင်မင်းမှုကိုလူကျင်သေးတာကိုကို့အတွက်အချိန်ပေးတာလည်းလူကျင်တယ်ခုတော့အင်ရှင်မဖြစ်ပြီးတော့ဘာလုပ်ရလဲဆိုတော့အဝတ်ရှင်ခင်းချက်ကလေးတိုင်းနဲ့လုပ်ရတယ် relationship ကဘာမှမရှိတယ်လို့ဖြစ်တယ်အဲ့ဒီယောက်ျားကလည်းသင်စားပြီးတဲ့နေနဲ့သူ့စင်းအင်းတွေထက်ကြီးတဲ့ငွေပေးငွေစင်းတွေအဲ့ဒါတွေတွက်ချက်ဖြည့်ဖြည့်ပြီးလုပ်နေရတာစက်တနာကြီးစက်တနာကြီးလောက်ကြာမှပြီးတယ်အဲ့ဒီအချိန်ကြာမှသူကအယောင်နေတယ်အဲ့ဒီအချိန်ကြည့်အောင်လေမိမကသူမင်းအချိန်ထိုင်ဆောင်မပြီးနိုင်တော့ဘူးအိတ်သွားပြီဘယ်နဲ့ကြာအစောအိတ်ထားပြီးတော့ထွက်သွားပြန်ပြီဒီလိုကတည့်ရက်လည်းမဟုတ်ဘူးနေ့ရက်လည်းမဟုတ်ဘူးတလားလည်းမဟုတ်ဘူးတလားလည်းမဟုတ်ဘူးတနေ့လည်းမဟုတ်ဘူးနေ့လည်းမဟုတ်ဘူးကြာတော့ဘာဖြစ်လာလဲဆိုတော့မိမကအကြီးအကျယ် lonely ဖြစ်လာတယ်မပေါ်မဲ့အကြီးအကျယ်ဖြစ်ပြီးတော့ depression ဖြစ်လာတယ် depression ဖြစ်လာတော့စိတ်ကြောင့်စိတ်ရောဂါလိုလိုဘာလိုလိုဖြစ်လာပြီးတော့သူ့ကိုယ်သူနေမကောင်းဘူးလို့ပဲယူဆတယ်ဘုံဆီယံဝန်ပြဒီဆီယံဝန်ပြနှလုံးရောဂါပါဠိကူတွေပြနှလုံးရောဂါဆေးတွေစားဆရာကလည်းဘာယောဂမှမရှိပါဘူးတဲ့။မင်းဆရာဝန်ပြပြဆရာဝန်ကတော့ယောဂမရှိဘူးတဲ့။ဒါပေမဲ့သူကတော့ဒီနေ့မှသူနေမကောင်းဘူးတဲ့။ဒါလို့ရောဆိုတော့ကြည့်တဲ့ပြောရရင်သူမြစ်တာငတ်နေလားနော်။သူမြစ်တာငတ်နေတော့သူ့စိတ်ကအာဟာရမရှိတော့ဘူး။ချို့တက်သွားပြီ။စိတ်ကအားတွေလျော့သွားနေပြီ။စိတ်ကအားရရသွားတဲ့အတွက်ကြောင့်ခန္ဓာကိုယ်ကအားရလာတယ်။မလုပ်ခြင်းမကံခြင်းမသွားခြင်းမလာခြင်းဖြစ်လာတယ်။မပြောမရှင်ဖြစ်လာတယ်။ဘာကိုမှတိတ်ဆိတ်ဝင်စားတော့ဘူး။အဲတော့ဘာပြောပြောနော်။ဒကာကြီးတို့ပုသ္တဇဉ်လောကဟာမိသားစုတိုက်တိုက်ဝိုင်းဝိုင်းပြောပြောရှင်းရှင်းနေရမှတဏှာဖြစ်တော့အတိတ်ပဲရှိပါတယ်နော်။အဲ့ဒီလိုမှမနေခြင်းလည်းပဲဘာလို့ရင်ကောင်းမလဲ။ဒီတော့မိသားစုအတွက်အချိန်ပေးဖို့လိုတယ်နော်မိသားစုကိုပြင်မထားရင်နော်မိသားစုနဲ့တက်တယ်ဝင်ပြေပြေရှင်းရှင်းလေးနေဖို့ရအချိန်ပေးသင့်ပါလေမိသားစုဟာကိုယ့်ဘဝမှာအင်မတန်အရေးကြီးပါတယ်အလုပ်တစ်ခုတည်းကဘဝတစ်ခုလုံးမဖြစ်သင့်ဘူးအလုပ်ကိုကြိုးစားလာကတော့ကောင်းပါတယ်အလုပ်ကြိုးစားမှလည်းပဲကိုယ့်မှာကြီးပွားမှုတက်တယ်မှုကရှိမှာဘူးသို့တော့အလုပ်ကြီးပဲလုပ်ပြီးတော့မိသားစုတဲ့အချိန်မပေးနိုင်တော့ဘဝဟာ balance မရှိတော့ဘူးညံ့တာမှုမရှိတော့ဘူးအဲဒီလိုလူကဒီနေ့ကျရင်ကျမ်းမာရေးတွေဘာတွေထိခိုက်လာမလဲနောက်တစ်ခါကကျင်းလဲမိသားစုနဲ့ကင်းကွာသွားပြီးတော့သားသမီးကအပြေးဆိုတာတောင်းမှမြင်မှုတာတော့ပဲရှိတော့တယ်စကားတောင်ကောင်းကောင်းမပြောဘူးတော့ဘူးဘယ်သူလဲမသိဘူးဒီကမ္ဘာကြီးတယောက်ကတော့ပြောတယ်ဒီသမီးကလေးကမေးတယ်တဲ့ဖြစ်ဖြစ်တယ်လို့နော်သမီးဟိုလူကြီးကဘယ်လူလဲတဲ့သမီးလေးကအဲ့လိုမေးရတယ်ဟိုလူကြီးကဘယ်လူလဲတဲ့ကလေးကမွေးလာပြီးတဲ့က56နှစ်တိအောင်ခေကိုကောင်းကောင်းမတွေ့ရဘူးအဖေကခီးသွားနေတာများတယ်မိုးလင်းဆိုအိမ်ကထွက်သွားပြီအဲ့လိုဖြစ်နေတာအဖေကဒဇင်းလိုဖြစ်နေပြီးတော့စကားတောင်ရေးရေးမပြောရဲလောက်ဖြစ်သွားတဲ့လူတွေရှိတယ်နော်အဲ့တော့မိသားစုအိမ်မှာလည်းပဲတိုက်တိုက်ဝုန်းဝုန်းပြေပြေရှင်းရှင်းနေနေအောင်အလုပ်ထဲမှာလည်းပဲအဆင်ပြေအောင်တိုးတက်အောင်လုပ်လို့ဖြစ်နိုင်လားဖြစ်နိုင်ပါလေနော်အဲ့တော့ဖြစ်နိုင်ပါလေဆိုရင်မဖြစ်တဲ့လူတွေကများနေပါလေစီးပွားရေးဘက်ကအောင်မြင်ပြီးတော့မိသားစုဘက်ကအချင်းချင်းတွေအများကြီးဖြစ်လာတယ်နော်အဲ့တော့အင်္ဂါမိသားစုတိတိမီဇနီးကမပြောင်းရွှင် depression တွေဖြစ်ပြီးတော့ဘာလို့လို့ညာလို့လို့ယောဂအမိဖို့လို့မရတဲ့ယောဂတွေဖြစ်လာတယ်။အမှန်တော့စိတ်ယောဂပါ။သူခင်ပွန်းရဲ့မေတ္တာကရုဏာပြုစုမှုဉာဏ်မှုဒီဆိုင်မှုရရင်ဒီယောဂဟာပျောက်သွားမှာပဲ။ဒါကြောင့်အင်္ဂုပြန်လာတဲ့အခါမှာယောဂအလုပ်တွေကိုယ်အလုပ်ခန္ဓာကအလုပ်တွေမပါလာရင်အင်မတန်ကောင်းပါလေ။အဲ့ဒီအချိန်မှာတော့အလုပ်ကိုမိထားလိုက်ပါဒီနေ့လုံးဟိုတက်နေတော့အကောင်းဆုံးဖြစ်အောင်ယုံဌာနမှာလုံဌာနမှာအလုပ်တွေကို တိတိချာချာလုတ်ခဲ့ပြီးပြီအလုတ်တွေကိုရုံးမှထားခဲ့ပြီးတော့အလုတ်ထဏမှထားခဲ့ပြီးတော့အိမ်ရောက်လာတဲ့ခါမှာအိမ်မှာကုစိတ်ကိုမိသားစုအတွက်အချိန်ပေးလိုက်ပါဒီမိသားစုနဲ့အတူတူစားမယ်အတူတူစကားပြောမယ်သားသမီးတွေကိုစာသင်ပေးမယ်ရှင်းပြမယ်သူတို့ဘာတွေလုပ်နေလဲဘာတွေဖြစ်နေလဲဆိုတော့မေးမယ်သူတို့အချိန်နည်းနည်းပေးမှဖြစ်မယ်နော်ဒါကိုသားသမီးကိုအာရုံမဆိုင်နိုင်ဘူးအချိန်မပေးနိုင်ဘူးသူတို့ဘဝမှာဖြစ်နေတယ်ကိုမမေးနိုင်ဘူးဆိုရင်သူတို့ကဘယ်လိုနည်းနဲ့မေတ္တာပေးမလဲသစ္စာပေးရုံနဲ့မလိုတော့သေးဘူးနော်အဲ့ဒါလို့မိသားစုနဲ့စကားပြောနေတော့မှလည်းပဲစိတ်ကလေးကိုအေးချမ်းချမ်းလေးထားပါဗတိလေးနဲ့နေပါသိနေပါညဘက်ကြရင်မိခင်မှာအချိန်လေးနည်းနည်းယူပြီးတော့တရားထိုင်ပါတချို့ဒကာကြီးတွေအလို့များလို့တရားမထိုင်နိုင်တော့ဘူးအဲ့ဒီကသူတို့ဘယ်လိုလုပ်တယ်လဲဆိုတော့သူအရင်နဲ့ပဲတရားထုတ်ကြတာပဲထိုင်မှမထိုင်နိုင်တော့ဘူးနော်စိတ်ပင်ပန်းနေကြပြီဒကာကြီးတယောက်ကတော့အရင်နဲ့ခေါင်းရင်းထဲမှာကစက်ကလေးတစ်ခုဖွင့်ထားပြီးတော့အဲ့ဒီတရားတစ်ခုလေးကိုနားထောင်ရင်းနဲ့စိတ်ကလည်းနည်းနည်းတက်နေတယ်လို့တတိယတလောက်ပြီးပြီးတော့နေလိုက်တယ်တဲ့ဒါကတော့တရားအထုတ်ခံစမှပြောတာပါနော်တရားအထုတ်ခံအလေးချင်းများများပြောရလို့ဆိုရင်တော့ညမအိတ်ခင်မှာသေးသေးချာချာကိုတိတိယောက်ကိုတရားထိုင်လိုက်သေးတာပဲဒါကညအုပ်ပိုင်းမှာသေးသေးချာတိတိယောက်တရားထိုင်ပြီးတော့စိတ်တည်ငြိမ်အေးချမ်းတော့ပြီးမှအေးရတာအင်တန်ကောင်းတယ်နော်အဲ့လိုတရားထုတ်ပြီးတော့စိတ်အေးချမ်းသွားပြီးမှအေးရတဲ့သွားတော့မယ်ဆိုရင်လည်းတတိယနဲ့တီးပြီးတော့သွားပြီးတော့အေးနဲ့ပဲဆက်ပြီးတော့တရားကိုအထုတ်ပါအေးရမှာအေးနဲ့ခန္ဓာကိုယ်မှာထိနေတာတွေကိုသိနေတယ်ခန္ဓာကိုယ်မှာလှုပ်ရှားနေတာတွေကိုသိနေတယ်အသက်ရှင်လှုပ်ရှားနေတယ်နှလုံးခွင်လည်းလှုပ်ရှားနေတယ်အဲ့တော့အသက်ရှင်လို့လှုပ်ရှားနေတာကိုတော်တော်လေးသိဖို့ရလဲပါတယ်အစမှသာဖြစ်တာနောက်ပိုင်းကျတော့သိလို့ရတယ်နော်အဲ့လိုအိမ်မှာအိမ်ရဲမှာအိမ်ရင်းကနေခန္ဓာကိုယ်လည်းပဲတကူလုံးလျှော့ပါခုမှတင်းနေတာမျိုးလုံးတွေတင်းနေတာပါးတွေမှတင်းနေတာရှားတွေတင်းတာအာခေါင်တွေတင်းနေတာတွေကုတ်တို့ပုခုံးတို့ခါတို့ကြောတို့ညောင်းနေတာတွေတင်းနေတာတွေပြီးပြီးတော့ဖြည်းဖြည်းဖြည်းဖြည်းလျှော့ချပါနော်ပေါင်းနေချစ်တဲ့လုံးတွေဟိုချီပွားတွေဒီကုန်လုံးဘယ်နေရာမှမကျန်အောင်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းတတိလေးနဲ့ရွှေ့ရွှေ့ရွှေ့ရွှေ့ပြီးတော့ရှိနေတဲ့တင်းနေတဲ့ဘောလေးညောင်းနေတဲ့ဘောလေးကိုတီးနေပါတီးနေသူ့အလိုလိုဖြည်းဖြည်းရောက်ကြသွားတယ်နော်အဲ့တော့မျက်နှာတစ်ခုလုံးရှော့လိုက်ပါဂုတ်ကိုရှော့ပါအခုမှညောင်းနေတာတင်းနေတာလေးကိုရှော့လိုက်ပါလက်တွေကိုလည်းရှော့ပြော့ပြော့လေးရော့ရော့လေးချထားလိုက်ပါဒီနေ့မှာမောနေတာတို့တင်းနေတာတို့ကြံ့နေတာတို့ရှိချင်းလည်းပဲအဲ့ဒါကိုလည်းပဲတပြေးနဲ့တီးပြီးတော့အသာလေးကန်ထားပါတပြေးတပြေးတို့ကရောရောရောရောသွားလိုက်မယ်ဘယ်ထက်မှတင်းနေတာတို့ဘာလို့ရှိနေလဲပဲတီးပြောနေပါတီးပြောနေရှင်တပြေးပြီးရောသွားလိုက်မယ်အဲ့ဒီလိုအဲ့ရမှာအရင်နဲ့ပဲရတဲ့လောက်ဒီနေ့ပြီးပြီးတော့ရှော့ချပြီးတော့နေနေငင်းငင်းချမ်းချမ်းလေးတရားမှန်ရင်အပြေသွားရောငင်းငင်းချမ်းချမ်းအပြေသွားလို့ရှိရင်အိမ်မက်ဆိုးတွေပါလေမမက်ဘူးတောကဖြစ်စရာအိမ်မက်တွေမမက်ဘူးပြီးတော့ငင်းငင်းချမ်းချမ်းအိပ်ရတဲ့အတွက်ကြောင့်အိပ်တဲ့အချိန်ငိုင်းနေပြီမယ်ပို့ပြီးတော့အေးဝါစေငင်းငါးနိုင်လောက်အိပ်လိုက်ရရင်တော်တော်လေးလန်းဆန်းပြီးတော့အပြည့်သွားတယ်နော်ဒီပီအိုကိုပြန်ပြီးတော့အားဖြည့်သွင်းလိုက်ရတယ်လို့ပဲ။နောက်ဒီနေ့မင်းစိုးစိုးနိုးလိုက်တယ်နဲ့ချက်ချင်းတတိလေးကတ်လိုက်ပါ။ဘုံလို့ချင်းတည်နေတယ်တည်နေတယ်။ဘုံလို့ချင်းမှာစိတ်ညစ်စရာစိတ်ပူစရာအလုပ်ကိစ္စတွေမပေးပါနဲ့။ဘုံလို့ချင်းစိတ်ကလေးကြည်လင်နေအောင်အေးချမ်းနေအောင်အသက်ရှူတာလေးမှာတတိလေးကပ်ပြီးထားလိုက်ပါ။အကယ်၍အလုပ်တစ်ခုလုတ်ကိစ္စနဲ့ပတ်သက်တဲ့အတွေ့အကြုံခုစိတ်ထဲမှာပေါ်လာရင်လည်းပဲသိလိုက်ပြီးတော့အသာလေးပြုထားလိုက်ပါနော်ဒါကိုနောက်မှတွေးမယ် အဲ့လိုနဲ့အဲ့ရမှာနုံလို့ချင်းအဲ့ရကမထသေးခင်မှာရတဲ့လောက်တတိယနဲ့ကပ်ပြီးတော့တီးပြီးတော့နေလိုက်ပါအဲ့လိုနဲ့ပဲခုနကပြောသလိုဒီနေ့တောင်ပြန်စပြီဒီနေ့မိုးလင်းတဲ့အချိန်ကစပြီဒီလေကပ်ပြီးတော့တင်းနေတဲ့အလေးချင်းကိုပြန်စပြီအဲ့ဒီလိုလုပ်တာကိုတက်နေတော့ကြိုးစားကြည့်ပါအစမှာတော့နည်းနည်းခက်တယ်ဒီလေချင်းရသွားပြီဆိုရင်တော်တော်ကြာကိုကမင်းနေတယ်မဲ့ဒီကအလိုလိုရောက်ရောက်လာတယ်အစမှာတော့တတိယအောင်တမင်တကာကြိုးစားရတယ်ဒီလေချင်းများသွားရင်တော့တတိမင်းနေရင်ဒီကအလိုလိုပြန်ပြန်ရောက်လာတယ်တချို့ဆိုရင်ကပ်ပြားလေးတစ်ခုမှစားလေးရေးပြီးတော့ရှေ့မှချထားတတ်တယ်ตีนี่บาเออลูกก็ปะเลยมาเนาะตีนี่บาโลยีทาไล่ดิบาโกผิดๆตีนี่บาอะเตชูราผิดจริงๆเนตะเนียมาตีนี่ล่ะผิดจริงๆเนตะเนียมาง้าวล่ะปูราผิดจริงๆเนเออยกไปมาเว้ยผิดๆเนาะเวทนาไปเว้ยผิดๆตะคุกๆก็ตีนี่บาโกว่าตะดิละลุมีลุชิงจาลุชิงခဏကမှလေးလံတဲ့သဘောတွေပင်မတဲ့သဘောတွေကဖြစ်လာတယ်။တတိယကခဏကအားဖြည့်ပေးတယ်။ကြီးလင်းစီတယ်လန်းစန်းစီတယ်။တတိနည်းသွားလို့ရှိရင်ခဏကပင်မလာတယ်လေးလံလာတယ်နော်။ခဏကမှတင်းကျပ်မှုတွေဖြစ်လာတယ်။အဲ့လိုဖြစ်လာလို့ရှိရင်အဲ့ဒီတင်းကျပ်လာတာကိုချက်ချင်းသိပါ။ဖြစ်ဖြစ်အာယုံစိုက်ပြီးလှုပ်လှုပ်ရတယ်ဆိုရင်နှဖူးမှာရှုံထားတယ်လို့ကျုံထားတယ်မျက်မှောက်ကုတ်ထားတယ်လို့ဖြစ်ပြီးတော့တင်းလာတယ်။အဲ့ဒီနှဖူးမှာတင်းနေတာကိုတိပတ်ထားလိုက်ပါပြီးပြီးတော့ပြန်လျှော့ချလိုက်ပါနော်အဲ့ဒါလို့ဒီနေ့လုံး relax ဖြစ်ပြီးနေတဲ့အချိန်ကိုညာညာရလာတဲ့အခါမှာဒီလိုယောဘရောရှောဘရောနေတဲ့အချိန်ကိုလို့တာအလုပ်ဖြစ်နေရတဲ့အခါမှာကျင်းလာတဲ့နေရာနဲ့အဲ့ဒီကျင်းလာကိုသိတယ်သိလို့ရှိရင်သူ့ကိုတာရှည်လက်ခံထားတော့ဘူးအသာလေးလျှော့ချလိုက်တယ်နော်မသိတဲ့လူက tension ဘလောက်များများသူကဒီတိုင်းမနေတာပဲ tension ကပိုးပိုတက်လာတယ်နော်အမေရိကန်မှာသူတို့ bio feedback လို့ဆိုတဲ့ research တခုလုပ်တယ်အဲ့ဒီမှာဒီကြောင်းရောက်စပြီးတော့အများဆုံးသူတင်နာပြည့်တဲ့ဒေါက်တာတယောက်ရှိတယ်သူနာမည်က Barbara B. Brown နဲ့သူရေးတဲ့စာအုပ်က New Mind New Body တဲ့ဘာလို့ feedback ဆိုတာကခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့အရာဘယ်ဟာမဆိုနော် blood pressure ဖြစ်ခြင်းဖြစ်မယ် heart beat ဖြစ်ခြင်းဖြစ်မယ်ဒီမှာလည်း muscle tension ဖြစ်ခြင်းဖြစ်မယ်ဒါတွေကိုသူတို့က electronic sensor တွေနဲ့ tap လုပ်ထားပြီးတော့အဲ့ဒါကို computer screen မှာဖြစ်စီကြားတဲ့ခုမှဖြစ်စီပေါ်ပြတယ်အဲ့ဒီခန္ဓာကိုယ်မှာဖြစ်နေတဲ့ heart beat တို့ blood pressure တို့ muscle tension တို့ကိုအကန်နဲ့လည်းပေါ်ပြလို့ရတယ်ပြီးတော့ light board လို့ခေါ်မှာပေါ့မီးလုံးကြီးတွေအများကြီးအထက်အောက်ဆင်ထားတယ်အရောင်အမျိုးမျိုးရှိတယ်နော် pressure ကို light ပြီးတော့ဒီကအဲ့ဒီမီးလုံးတွေကလင်းလာတယ် pressure မြင့်လို့ရှိရင်ဟိုအထက်ကမီးကလင်းလာတယ်ဒီမှာမီးနေဆိုတော့ pressure တဖြည်းဖြည်းကျသွားလို့ဆိုရင်မီးကဝါသွားမယ်စိမ့်သွားမယ်လို့နော်အဲ့လိုဒီအလင်းရောင်နဲ့လည်းပြလို့ရတယ်လို့မဟုတ်ရင်လည်း graph နဲ့လည်းပြလို့ရတယ်နော်မြင်ကွေးလေးပေါ်လာတယ်တစ်ချက်ကြရင်ကြတော့မြင်နေရတယ်တက်လို့ရှိရင်တက်တော့အောင်မြင်နေရတယ်နော်အဲ့လိုပဲ heartbeat ဆိုရင်လည်းပဲသူကနံပါတ်ဒီကဏ္ဍနေနဲ့ပြလို့ရတယ် heartbeat ကဒီမှာ100ရှိတယ်ဆို100ကဏ္ဍပေါ်နေတယ်နော်95ရှိတယ်ဆို95ဆိုတဲ့ကဏ္ဍလေးကပေါ်နေတယ်အဲ့ဒါလို့သူ့နှလုံးခုန်တာကိုစက္ကရိယာနဲ့တတ်ထားပြီးတော့သိတိုးတာကိုလည်းစက္ကရိယာနဲ့တတ်ထားပြီးတော့ဒီမှာမျက်နှာမှာနှစ်ဖူးကြောတွေတင်းနေတာဂုတ်ကြောတွေတင်းနေတာကိုလည်းပဲစက္ကရိယာလေးတွေနဲ့တတ်ထားပြီးတော့ဘလောက်နှလုံးခုန်နှုန်းရှိတယ်သိတိုးတာဘလောက်ရှိတယ်လဲနော်ကြွက်သားလေးမှာတောက်နေတာတင်းနေတာဘလောက်ရှိလဲဆိုတာကိုမျက်စိနဲ့မြင်လို့ရအောင်ဒီလိုမျိုးစုံနဲ့လုပ်ပြီးတော့ပြထားတယ်အဲ့တော့အစမ်းခံတဲ့လူကအဲ့မှာထိုင်ပြီးတော့ဒီမရှိရှိမှာမြင်ရတဲ့ကိန်းကဏ္ဍဒီနံပါတ်ဒီဒုမုံလည်းပဲ graph ပုံစံကိုကြည့်နေရတယ်ကြည့်နေနေသူ့စိတ်နဲ့ပဲအဲ့ဒီ 对多了我要加多哦，我老公面的了我偏不，我们要多哦，就打的嘛定的了我那边要加多哦，都在那边漏油了呗，是吧？剩下那一点都行，我老公的话要加了，这工作那小钱都行，就打的嘛定的了呀，这皮皮要加了的，不叫的定的要多的，你弄的定的要多的，爸妈叫的定的了嘞。要多的，那要多的那个，都年年的，跟着那里都没 graph 的嘛，记不着我这一年的，这一年都行，你收那边，你留下来，对嘛的，你留下来，没得人咯，你留没下我，农田的了吧，还是你骗的？故事讲，俺老爹没钱，这批的小家来的，这股小路压大的生意，那里店里的店钱的呀，要多少拿的？那都都也，那里 biofeedback research 的那嘛，老天都都三大木路的来生意 ，A B O 那里路也，要大的路，都是三个里啊里的呢 ，T 差不多，再差不多 ，A B O 那都嘛。都不拢空那不拢洗的嘞，再修啥不拢洗的嘞 ，blood pressure 不拢洗的嘞，因为脚大的也听见不，不拢洗的嘞是啥物，单机的这个，俺老在那看嘛，那大的也是苦啊，一年都嘛到嘛，电钱那没了不了表嘞，一年都嘛到嘛，都也没少电钱啊，心里底嘞，伢一讲的底嘞。那我读的是啥？龙子龙啊，比如考来是个 residual tension 考的，渐渐的到渐渐红。那我超级奖品，一年的钱嘛，懂吗？看那股啊，这个嘛拿五是个特别棒的嘞。今年一年的奖金也八年了，一比多的钱嘛，懂吗？要么多，还是六。看那股我是一个比前面小个呢。A 就行，他家一边买 A 就没完。再说，第二修嘛一年，看那雇佣谁雇佣，小比多，年轻多来看嘛 ，A 比较多就行。还得那是就要等亲戚过来，他今天店里没啊，没洗澡，有人我要加多了，哎，路的这个 residual tension 没起码的啊，一点看嘛，看那个啊，阿边边了呢，对起阿那亚多了，哎 ，tension 心里也紧的，一路行，这个阿那没亚乌，是吧？一路顶的嘞，都不过，对起么小边的，一道路行，看那个阿边么边了，人家桥内一大道么，路来看嘛，一千亩都能亩米地的，谁没起？他如果报的点货不孬，他如果的里面差分呢，比咱那山里多没水，跟新疆跟那家人，要个第一天的呢，他的要个第一天的新疆嘛，使用这样人多，人多嘛都在弄其他啥子面，他的嘛水库比较供的用多，我也不对。讲嘛也提开看比较，下开的就好。那商家了，哎，你下开的没得，光看比较，讲嘛也对 operation 的话里面，他的路偏没有我们要时间。他讲老公，老能老老吧？啊，当家里的苦多西啊没？啊，当大黑的苦多西啊没？谁急急连连，天天打的连不来，谁人来老吧？第二天不来，钱我，压在你呢，压在老有吧？有那么偏帮工哦，路见面多一个，钱有的拿过来没？学校中央们开卡卡那个，你们等多卡多卡面的开批多没哦？够开够，老奶奶人家星期六不就考来着了 ？Age of anxiety 就考的，多卡面的开的。哪里叫多干面你们没地方的多干也多面了路面的。 အဲ့တော့ဘဝဟာဘာဝနာနဲ့နေမှကိုဖြစ်တော့မှာနော်ဘဝနဲ့ဘာဝနာနဲ့အတူတူဖြစ်မှကောင်းမယ်အထူးသဖြင့်ဒီသတိပဋ္ဌာန်ဘာဝနာနဲ့ဘဝထဲမှာတွားရင်လာရင်စွာရင်တောက်ရင်နေရင်ထိုင်ရင်ကြည်ကြည်လင်းလင်းငြင်းငြင်းချမ်းချမ်းနေသွားတတ်မယ်နော်အဲ့ဒီလိုတစ်နေ့တာလုံးသတိမပြတ်နေရင်နဲ့ဘဝကိုငြင်းငြင်းချမ်းချမ်းနဲ့နေတတ်တော့ဖို့နော်အရိတ္တရှိတန်မိုးရှိလည်းနေတတ်ဖို့ဒီလိုနဲ့ပဲဒီနေ့တခြားအသိဉာဏ်တွေရောစိတ်ဓာတ်ပါပို့ပြီးတော့ကြည်လင်အေးချမ်းလေးနက်တဲ့ညံ့တဲ့သူတွေဖြစ်နိုင်ကြပါစေလို့